Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် January 24ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်တုံးပန်း65ဦးတင်လာတဲ့ရုရှားလေယာဉ်ပျက်ကျခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာဘာသာရေးအဆောက်အအုံများပြားပျက်စီးခဲ့ရပါတယ်။ထိုင်းတိုက်ခံခေါင်းဆောင်ပီတာလွှတ်တော်အမတ်ပြန်ပြီးတော့ဖြစ်ခွင့်ရလာပါပြီဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ဆစ်ဆောင်ပြည်သူတို့အသက်ဆုံးခဲ့ရပြီးတော့တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့နောင်ထော်ရွာတရွာလုံးစီဆိုင်မြို့ကိုတင်ဆောင်နေကြရပါတယ်။
ရှင်းနေမှာတင်းတမဘုံလေးလုံးကကျဲသွားတယ်စစ်ချောင်းကဦးတော့အဆုံးသွားတာပါလေနောက်ပြီးတော့မရောက်နိုင်ရရတယ်ဗျရွာလိုဘုံဆက်ပြေးတယ်
စီဆိုင်ဒေတာခန်ဖီအိုကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပအိုးပြည်သူစစ်နယ်စစ်ကောင်စီကတစ်ဖက် PLN လိုဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒီသတင်းအပြည့်စုံနဲ့အတူရခိုင်တောင်ပိုင်းအထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားကစစ်ရေးပြိပခအနောက်မန္တလေးတိုင်းမရရမြို့နယ်ဘက်မှာစစ်ကောင်စီကစစ်ကြောင်းတွေဝင်ရောက်ပြီးတော့မီးရှို့နေတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းတွေမှာအစ္စရေးတပ်ဖွဲ့ဝင်တွေကလေကြောင်းကရောမြေပြင်ကနေပါတိုက်ခိုက်မှုတွေပြုလုပ်နေတယ်လို့အစ္စရေးဘက်ကဒီကနေ့ပဲပြောလိုက်ပါတယ်။ပါလက်စတိုင်းအရဲသားတွေပေါ်မှာကြောက်ရွံ့နေတဲ့စစ်ဘေးနဲ့ကြေကွဲပွဲရာအရေးကိစ္စတွေပေါ်ကုလသမဂ္ဂအကြီးအကဲကပြောဆိုနေခြင်းနဲ့အမေရိကန်တန်တမန်တူရဲ့အလားအလာရှိတဲ့အရာကြီးပြစ်ခတ်ရစေးဆိုင်ရာဆွေးနွေးတဲ့ခီးစဉ်တွေနဲ့ပတ်သက်ပြီးပြောဆိုနေတုန်းမှာပဲအစ္စရေးဘက်ကအခုလိုတိုက်ခိုက်မှုအကြောင်းပြောလာတာပါ။ဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာမကြသေးခင်ရဲတပ်တပတ်တွေအတွင်းမှာပဲတိုက်ပွဲတွေပိုမိုပြင်းထန်လာတယ်လို့အဲ့ဒီဒေတာကိုအစ္စရေးစစ်တပ်ကဝိုင်းထားတယ်လို့လည်းပြောပါဗျ။အစ္စရေးစစ်တပ်ကခန်ယူနစ်မြောက်ပိုင်းဒေတာမှာနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ချဖို့နဲ့အစ္စရေးတပ်ကအရက်သားတွေကိုအကာအကွယ်ပေးဖို့အမိန့်ထုတ်ထားပါဗျ။ဒါပေမဲ့တောင်ဘက်ကိုတဖြည်းဖြည်းရွေ့ရှားလာတဲ့စစ်ပွဲကြောင့်မလို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့အရက်သားတွေတွာလာနိုင်တဲ့ဘေးကင်းလုံခြုံရာနေရာကရှာပါလို့နေပါဗျ။အခုထုတ်ပြန်လိုက်တဲ့အမိန့်ဟာဒေတာတွေနေထိုင်သူလူဦးရေ18,000နဲ့ရွှေ့ပြောင်းနေထိုင်လာသူဒုက္ခသည်4သိန်းကျော်အပေါ်ကိုတတ်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးကပြောပါတယ်ဒီဒေတာဟာဂါဇာကမ်းမြောင်တလျှောက်စစ်ရုံအဖြစ်ဆောင်ရွက်ပေးနေတဲ့နေရာတွေရဲ့20ရာခိုင်နှုန်းရှိနေတဲ့နေရာလည်းဖြစ်ပါတယ်ရှင်
အီရန်နဲ့ယီမန်နိုင်ငံတွေမှာအီရန်နိုင်ငံကနေအားပေးထောက်ခံနေတဲ့လက်နက်ကိုင်အုပ်စုတွေကိုအမေရိကန်ကဒီကနေ့အစောပိုင်းမှာပဲ2 နာရီလောက်ကြာအောင်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအီရန်နိုင်ငံကစစ်သွေးကြွအုပ်စုရဲ့ဌာနချုပ်နဲ့နိုင်ငံတကာရေချောင်းသွားလာရေးလမ်းကြောင်းကိုတိုက်ခိုက်မဲ့ယီမန်နိုင်ငံကမစ္စိုင်းဒုံးတွေကိုဖျက်ဆီးနိုင်ခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။မကြသေးခင်ရက်တွေကအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုတိုက်ခိုက်ခဲ့တဲ့အီရန်နိုင်ငံကစစ်သွေးကြွတွေကိုဒေတာစံတော်ချိန်တကောင်ရန်ကြောအချိန်မှာအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Khatib Hezbollah နဲ့တခြားအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွအုပ်စုတွေရဲ့ဌာနချုပ်တွေတူလောင်ယုံတွေ rocket နဲ့ missile ဒုံးလေ့ကျင့်ရေးစခန်းတွေကိုအဝေးထိန်း drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုတ်ကဲရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။လိုအပ်တဲ့ဆိုရင်နောက်ထပ်တိုက်ခိုက်မှုတွေလောက်ကောင်းလုံနိုင်ကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတိကျပြောဆိုသတိပေးခဲ့ပါတယ်။ဒေတာရင်းမှာပြည်ပခန့်တွေကြီးထွားလာမှာကိုမလိုလားပင်မဲ့ကိုကိုကိုကာကွယ်ရေးအတွက်လိုအပ်သလိုတုံ့ပြန်မှုအသင့်ပြင်ထားကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်ရှင်။
ယူကရိန်းနယ်စပ်အနီးဘဲဂရော့စ်ဒေသမှာရုရှားရဲ့စစ်ဘက်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးဒီနေ့မှာပြတ်ကျခဲ့ပြီးလေယာဉ်ပေါ်မှာပါလာသူအားလုံးသေဆုံးခဲ့ပါတယ်လို့ရိုက်တာသတင်းဌာနကဖော်ပြထားပါတယ်
။ своих солдат расстреляли в воздухе. своих
ယူကရိန်းတောင်ဝန်ရှိသူတွေကသူတို့ရဲ့စစ်သားတွေကိုသူတို့ကိုယ်တိုင်ပြစ်ချလိုက်တာပါ။အခြေအနေတွေအားလုံးကဆိုးရွားနေပါတယ်။ သူတို့ရဲ့ဇနီးတွေတွေသူတို့ရဲ့ကလေးတွေကိုသူတို့ပြန်လာဖို့မျှော်နေကြတာပါလူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်တွေကိုလှုပ်ဆောင်နေတဲ့ကျွန်တော်တို့လင်းရင်မှုနဲ့လင်းရင်ကိုအမေရိကန်ဂျာမန်ဒုံးကျည်တွေနဲ့ပြစ်ချခံခဲ့ရတာပါဒါကြောင့်ဒီနိုင်ငံတွေရဲ့ဥပဒေပြုအမတ်တွေဟာသူတို့ဘသူကိုကူညီနေတယ်ဘဲကိုဥတီနေတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်လို့ရုရှားပါလီမန်ရဲ့ပြောရေးဆိုခွင့်ရှိသူဘိုင်းချက်စလက်ဗိုလာဒင်ကပြောသွားတာပါဒီလင်းရင်ပေါ်မှာအကျဉ်းသားလဲလှယ်ရေးအစီအစဉ်အရလဲလှယ်ရမယ်ယူကရိန်းရဲ့စစ်တုံးမှန်65ဦးအပါအဝင်လူပေါင်း84ဦးပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောထားတာကိုနိုင်ငံပိုင်သတင်းဌာနတွေမှာဖော်ပြထားပါတယ်ရုရှားနိုင်ငံကယူကရိန်းတပ်ဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးရုရှားကာကွယ်ရေးဝန်ကြီးဌာနကတော့အဆိုပါလေရင်မှာအမှုရမ်း6ဦးနဲ့အဆောင့်3ဦးလိုလိုက်ပါသွားတယ်လို့ပြောပါတယ်ရှင်
မြောက်ကိုရီးယားဟာသူ့ရဲ့အနောက်ဘက်ကမ်းရိုးတန်းမှာရှိတဲ့ရေပြင်တွေကိုဒီကနေ့မနက်စောပိုင်းတုန်းကပယ်ထိန်ဒုံးကျည်အများအပြားပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်အခုလိုမျိုးပယ်ထိန်ဒုံးကျည်တွေပစ်လွတ်မှုကြောင့်အရင်တုန်းကနျူကလ িয়ার အရေးတင်းမာမှုတွေရှိနေပြီးဖြစ်တဲ့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ရဲ့ရန်လိုတဲ့လှုပ်ဆောင်မှုအဖြစ်ရှုမြင်စရာဖြစ်လာပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကတော့ပစ်လွတ်လိုက်တဲ့ဒုံးကျည်အမျိုးအစားတွေကိုခွဲချမ်းစိတ်ဖြာဖို့လုပ်နေပါတယ်လို့တောင်ကိုရီးယားပူးရဲစီဦးစီးချုပ်များယုံတာဝန်ရှိသူကဒီကနေ့ပဲပြောပါတယ်ပြစ်လွတ်လိုက်တဲ့ဒုံးကျည်အရေးအတွက်အတိအကျနဲ့သူတို့ရဲ့ပြန်တမ်းမှုအသေးစိတ်အချက်အလက်တွေကိုတော့ချက်ချင်းအတည်မပြုနိုင်သေးပါဘူးအခုဖြစ်စဉ်ကဂျပန်နဲ့ဂွမ်မှာရှိတဲ့အမေရိကန်စစ်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်ရေးထုတ်လုပ်ထားတဲ့လောင်စာခဲတုံးတာလက်ပစ်ပယ်ထိန်ဒုံးကျည်ကိုဇန်နဝါရီလ14ရက်နေ့ကပထမဆုံးအကြိမ်စမ်းသပ်ပစ်ခတ်ပြီးတဲ့နောက်မှာအခုဒုတိယအကြိမ်ဖြစ်နေပြစ်လွတ်တာပါဒေတာရင်းတင်းမာမှုတွေမှာပြိုင်ဘက်နိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ရဲ့စူပေါင်းရေတပ်လေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာလွန်ခဲ့တဲ့သတင်းပတ်တုန်းကလည်းနျူကလ িয়ার စွမ်းရည်တုံးရေအောက်တိုက်ခိုက်ရေးဒရုန်းယာဉ်ကိုစမ်းသပ်မှုပြုလုပ်ခဲ့ပါသေးတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်လာ냐 VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။ခရီးယန်ဘာသာဝင်အများစုနေထိုင်နေတဲ့ချင်းပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ခရီးယန်ဘာသာရေးအဆောက်အုံတွေပျက်စီးခဲ့ရတဲ့အကြောင်းလက်နက်ကင်ပြည်ပခတွေအတွင်းစစ်ရာဇဝတ်မှုကျွလွန်နာကိုစစ်တမ်းကောက်ယူတဲ့ဗြိတိန်အခြေစိုက်အဖွဲ့တစ်ခုအစီရင်ခံစာထုတ်ပြန်ထားပါတယ် UK အခြေစိုက် Center for Information Resilience အဖွဲ့ရဲ့မြန်မာ Witness အစီရင်ခံစာဟာချင်းပြည်နယ်အတွင်းဖျားကြောင်တွေပျက်စီးခဲ့တဲ့လေကြောင်းတိုက်ခိုက်မှု5ခုကိုစစ်ဆေးတုံ့တက်ရေးသားပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာပါအခုမြန်မာ Witness အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာမျက်မြင်သက်သေပြောပြချက်တွေလူမှုကွန်ရက်ကဓာတ်ပုံဗီဒီယိုတွေနဲ့ဂျိုဒုဆက်တွေကရတဲ့ပုံတွေကိုစစ်ဆေးပြီးထုတ်ပြန်ထားတာပါတိုက်ခိုက်မှုကျွလွန်တဲ့သူတွေကိုအရေးယူအပြစ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြသွားမယ်အကြောင်းအဖွဲ့ဒါရိုက်တာမတ်လော်ရန့်စ်ကပြောပါတယ်။ချင်းလူအခွင့်အရေးအဖွဲ့ကလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်တစ်ခုထဲမှာခရီးယန်ဖျားကျောင်း68ကျောင်းနဲ့ဗုဒ္ဓဘာသာဖုံတော်ကြီးကျောင်း5ကျောင်းအပါအဝင်ဘာသာရေးအဆောက်အုံပေါင်း108ခုဖျက်ဆီးခံခဲ့ရတယ်လို့ပြောပါတယ်။နိုင်ငံတကာဂျူးဘာသာဝင်များကော်မရှင်ရဲ့2023ခုနှစ်အစဉ်ခန်းစာမှာပြီးခဲ့တဲ့နှစ်ဧပြီလအထိနိုင်ငံတော်မှာဗုဒ္ဓဘာသာဝင်တွေရဲ့ကျောင်းကန်94နေရာခရီးယန်ဘာသာဝင်တွေရဲ့ဖျားကျောင်း88နေရာဖျက်ဆီးခံခဲ့ရတာကိုရေးသားထားပါသေးတယ်ရှင်
။မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာ130ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား59ယောက်အမျိုးသမီး58ယောက်ကိုမွန်ပြည်နယ်တန်ဖြူစည်ရမြို့မှာမနေ့တုန်းကဖမ်းဆီးလိုက်တယ်လို့ဒေသခံလုံခြုံရေးအာဏာပိုင်တွေကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါရှိပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံဘက်ကိုသွားမဲ့သူတွေလို့သိရပါတယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်နှောမျိုးတွေကနေရေကြောင်းကနေရောက်လာတဲ့ရိုဟင်ဂျာတွေကိုထိုင်းနိုင်ငံထဲကိုပို့ဆောင်ပေးဖို့အတွက်လူမောင်ခိုတွေကမွန်ပြည်နယ်တန်ဖြူစည်ရမှာစီစဉ်ထားပေးပေမဲ့နောက်ပိုင်းမှာတော့သူတို့ကိုပြစ်ထားခဲ့တယ်လို့ကနဦးစုံစမ်းတွေ့ရှိချက်တွေကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအသက်လူပြီးထွက်ပြေးခဲ့ရတယ်လို့အများအပြားဟာလည်းရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာချို့ချို့တက်တက်ဆက်ပြီးတော့နေထိုင်နေကြရပါတယ်။နိုင်ငံသားအခွင့်အရေးအပါအဝင်လူခွင့်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေဟာဒေသရင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းတဲ့နေရာမှာအန္တရာယ်များလွန်လာတဲ့ပင်လယ်ရေကြောင်းခရီးမှာသေဆုံးတာပျောက်ဆုံးမှုတွေဟာတိတိတသားတိုးလာနေတယ်လို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရှင်။
ပ ပြီးခဲ့တဲ့နှစ်ထိုင်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင် Peter Lindgren ကိုနိုင်ငံရေးလုတ်ကင်ခွင့်ပိတ်ပင်ထားတဲ့အမှုကိုဖျက်သိမ်းပြီးတော့လွှတ်တော်အမတ်ဖြစ်ပြန်ပြီးခန့်အပ်ကြောင်းထိုင်းနိုင်ငံရဲ့အခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ MFP Party ခေါင်းဆောင်အသက်43နှစ်အရွယ် Peter Lindgren ကိုပြီးခဲ့တဲ့နှစ်ဇူလိုင်လမှာလွှတ်တော်အမတ်ဖြစ်ကနေပြီးတော့ရဲဆိုင်ချင်းခံခဲ့ရတယ်လို့ရွေးကောက်ပွဲအနိုင်ရတဲ့သူ့ပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့ပြီးသူဝင်ကြီးချုပ်ဖြစ်ရမယ်အရေးကလည်းပြည်ပင်တားဆီးခံခဲ့ရတာပါထိုင်းဘီရင်တော်ဝင်မိသားစုတွေနဲ့ပတ်သက်လို့ဝေဖန်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝဲကြီးအုပ်ချဲလဲမှုတွေကိုပြုပြင်ပြောင်းလဲဖို့အတွက် MFP ပါတီကတောင်းဆိုခဲ့ပြီးတဲ့နောက်အုပ်ချုပ်ရေးညွှန်ပေါင်းအဖွဲ့ကနေဖယ်ထုတ်ခံခဲ့ရတာလည်းဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့မီဒီယာကုမ္ပဏီတွေမှာအစုရှယ်ယာပိုင်ဆိုင်ခွင့်မရှိရဘူးလို့တားမြစ်ထားတဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုဖိထားအနေနဲ့ကျွန့်လွန်ခြင်းမရှိကြောင်းထိုင်းအခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့တာပါ။ကွယ်လွန်သွားတဲ့သူဖခင်ရဲ့ ITV ရုပ်မြင်သံကြားအုပ်စုမှာပါဝင်နေတဲ့အစုရှယ်ယာတွေကိုဖိထားအနေနဲ့အမွေဆက်ခံခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းအမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်။
ထိုင်ဝမ်မှာရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ်တဲ့ American Congress လွှတ်တော်ထိုင်ဝမ်ရေးရအဖွဲ့ဒီမိုကရတီဒီကနေ့ပဲတွားရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လတည်းမှာကျင်းပခဲ့တဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတဲ့ Democratic Progressive Party က3ကြိမ်ဆက်တိုက်အနိုင်ရခဲ့ပြီးတဲ့နောက်မှာတော့ American လွှတ်တော်ကိုယ်စားလှယ်ရဲ့ထိုင်ဝမ်ပထမဆုံးအကြိမ်ခီးစဉ်ဖြစ်ပါတယ်။ Republican Party က California ပြည်နယ်လွှတ်တော်ကိုယ်စားလှယ် Amy Barra Democratic Party ကဖလော်ရီဒါပြည်နယ်အမတ်မာရီယိုဘလက်တိုရဲ့ခီးစဉ်မှာတော့ထိုင်ဝမ်အစစ်မြစ်အရာရှိတွေစီးပွားရေးလောကကခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့လွှတ်တော်အမတ်ဘဲရာရဲ့ရုံးကကြေညာချက်ထုတ်ပြန်ပါတယ်။တွေ့ဆုံမဲ့သူတွေရဲ့နာမည်ကိုတော့ဖော်ပြမထားပါဘူး။ဒီခီးစဉ်တွင်မှာဒီမိုကရေစီနှိမ့်ချရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့ထိုင်ဝမ်ပေါ်အမေရိကန်ပြည်ထောင်စုရဲ့အားပေးထောက်ခံမှုတွေနဲ့ဒီမိုကရေစီကိုစံတန်မိုးထားရမှာလဲတသားတည်းရှိကြောင်းပြသဖို့အပြင်စီးပွားရေးကာကွယ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနည်းလမ်းတွေကိုရှာဖွေဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအနိုင်ရခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချထားသလိုရွေးကောက်ပွဲအနိုင်ရသမ္မတကိုချီးကျူးတဲ့အစိုးရတွေနိုင်ငံတွေကိုလည်းတရုတ်သမ္မတကကန့်ကွက်ထားပါတယ်ရှင်။ပို့တဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပို့တဖူးညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံးကျဲတိုက်ခိုက်နေတဲ့နောက်ဆုံးစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်စစ်ရှောင်းပြည်သူတဦးသေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နောင်ထော်ရွာတရွာလုံးနီးပါးစီဆိုင်မြို့ကိုတင်းရှောင်ထွက်ပြေးနေကြရပါတယ်။လက်ရှိအချိန်မှာတော့ပအိုးပြည်သူစစ်နယ်စစ်ကောင်စီကတစ်ဖက် PNLO ဘက်ကတစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ကနောင်ထော်ကျေးရွာကိုဒီလ22ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းနောင်ထော်ရွာကိုလာရောက်တင်းရှောင်နေတဲ့စစ်ရှောင်တအူးသေဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရခဲ့ကြောင်းရွာသားတွေလည်းစီဆိုင်မြို့ပေါ်တွားရောက်တင်းရှောင်နေရပြီးတော့စစ်ရေးတင်းမာနေတဲ့အကြောင်းစီဆိုင်ဒေသခံတအူးက VOA ကိုပြောပါတယ
်22ညနေပိုင်း9နာရီကျော်ရှမ်းမြောက်တင်းမှာဘုံလေးလုံးကကျဲသွားတယ်ကျဲတော့စစ်ဆောင်ကဥတော့ဆုံးသွားတာပါလေနောက်ပြီးတော့မရောက်နိုင်ရရတယ်ဗျရွာလူကုန်းဆက်ပြေးတယ်အဲကုန်းဆက်ပြေးတယ်အဲစီဆိုင်ခဲရောက်လာတယ်အခုစီဆိုင်လေးရုပ်ပြန်ဖြစ်တော့အခုဒီစီဆိုင်ကလို့လဲဟိုရှုပ်ဒီရှုပ်လုပ်ပြန်တယ်အဲအချိန်ညအတင်းမာနေရတယ်ဒီမှာကုန်းဆက်ပိုင်ဖြစ်နေတာ
နောင်ထော်ကျေးရွာမှာကရင်နီခေါ်ကရားပြည်နယ်ကကယန်းနဲ့ပအုပ်အပါဝင်စစ်ဆောင်တထောင်ကျော်လောက်ရောက်ရှိခိုးလုံနေတဲ့ကျေးရွာဖြစ်ပါတယ်ဒီလ21ရက်နေ့ကဟိုပိုးမြို့နယ်စံဖူးရွာမှာ PNL လို့ခေါ်ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့မော်တော်ယာဉ်ကို PNA ပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်ကစစ်ဆေးရွာမှာလက်နက်ခဲယံတွေတွေ့ခဲ့တဲ့နောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအဲ့ဒီနောက်စစ်ကောင်စီဘက်ကနောင်ထော်ရွာကိုဘုံကျဲခဲ့တာဖြစ်ကြောင်းဒေသခံအချို့ကပြောပါတယ် PNA ပအိုးပြည်သူ့စစ်ရဲ့မိခင်အဖွဲ့စည်းဖြစ်တဲ့ PNO ခေါ်ပအိုးအမျိုးသားအဖွဲ့ချုပ်ပါတီကပြောဆိုခွင့်ရှိသူစောခွန်ကျော်ဝင်းကတော့ တိုက်ပွဲဖြစ်ပွားတာမရှိကြောင်းလက်နက်ခရံတွေတွေ့ရှိစစ်ဆေးစဉ်မှာ PNL အဖွဲ့ကလက်နက်ခရံတွေကိုဖျက်ဆီးပစ်ခဲ့ကြောင်းအခုလိုပြောပါတယ
်။ကျွန်တော်သိရတော့ကတော့ဒီလက်နက်ကိစ္စနဲ့ပတ်သက်ပြီးဒီစစ်ကောင်စီကနေရောက်တာပေါ့နိုင်တယ်ပေါ့နော်။ဒါအဆင်မပြေဘူးပေါ့နော်။အဆင်မပြေတော့အဲ့ဒီအခါလုံးဒီရောက်တာပေါ့ဒီကမှခဏလို့ဖြစ်သွားတယ်ဒါပေမဲ့လူကြီးတွေအားလုံးကဒီအချင်းချင်းနေတယ်ဟုတ်တာပေါ့အားလုံးကြီးနိုင်ဖြစ်နေတယ်ဆိုတော့ပြဿနာတော့မရှိပေါ့နော်။ဒါပေမဲ့နောက်ဆုံးကတော့သူတို့ဖက်ကတော့ဒီလက်နက်ကိုမအားဘူးဟုတ်တာအားမဲ့သူကရှုံးခံနေတယ်ဆိုတော့သူကလက်နက်နဲ့အားလုံးကိုသူကမီးရှို့လိုက်တယ်။မီးရှို့လိုက်တဲ့ခါကျတော့အဲ့ဒီပော့ကွဲတော့မှဘေးပုံးချင်ရှိတဲ့အိမ်ကအကလုံးမီးလောင်သွားတယ်ပေါ့နော်။အဲ့တော့တော့မဖြစ်ဘူးပေါ့နော
်နောက်ဆုံးရတဲ့သတင်းအရတော့နေကင်း2နာရီကျော်လောက်မှာစီစံမြို့မှာ PNA ပအုပ်ပြည်သူစစ်နဲ့စစ်ကောင်စီဘက်ကတစ်ဖက် PNL ကတစ်ဖက်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီက၄ချောင်းကပါတိုက်ခတ်နေတဲ့အကြောင်းစီစံဒေသခံကပြောပါတယ
်နေ့လယ်2နာရီခွဲဝန်းကျင်လောက်စတင်တဲ့စနေအဲ့လောက်2နာရီဝန်းကျင်လောက်ပြအဲ့တော့စတင်တဲ့ဆက်တော့နေရာလဲဆိုတော့စီစံမြို့ရဲ့ပေါ့ခဲ့ပါလေအဲ့ဖဲနာလည်းဖြစ်တယ်နောက်ပြီးတော့ဒီမြို့ဟောလေးနေနေအကနေလမ်းပြီးတော့လမ်းပစ်တာပေါ့နည်းနည်းကြီးနေလေဒီချောင်းကခုနကဒီ၄နိုင်လောက်လမ်းပြီးခုနစားပါ၄နိုင်ဟုတ်တယ်၄နိုင်လောက်ဟုတ်တယ
်စီစံမြို့ကဒေသခံတွေကတော့ဟိုပုံးတောင်ကြီးစတဲ့မြို့တွေကိုတင်းရှောင်နေကြတယ်လို့လည်းပြောပါတယ်ရှမ်းတန်တော်စစ်သတင်းဌာနကတော့ PNL နဲ့ PNA ပအုပ်ပြည်သူစစ်အကြားတနည်းလုံးနှိပါတိုက်ပွဲဖြစ်ပွားခဲ့တာကြောင့်နေအိမ်20ခန့်မီးလောင်ခဲ့တယ်လို့ကြေးရွာ9ရွာကပြည်သူတွေလည်းထွက်ပြေးတိမ်းရှောင်ခဲ့ရကြောင်းဖော်ပြပါတယ်။ PNO ပါတီရဲ့ပြောရေးဆိုခွင့်ရှိသူစောခွန်ကျော်ဝင်းကအခုခါမှာတော့တိမ်းရှောင်နေတဲ့ပြည်သူတွေနေရပြန်လာနေကြတယ်လို့လိုအပ်တဲ့အကူအညီတွေကိုလည်းစစ်ကောင်စီနဲ့ PNO ကတာဝန်ရှိသူတွေကဆောင်ရွက်ပေးနေကြောင်းနောင်ထော်ရွာကိုလေရင်နဲ့ဘုံလာကျဲတဲ့ကိစ္စကိုတိကျမသိကြောင်းပြောပါတယ်။ဒေသခံတချို့ကတော့နောင်ထော်ရွာမှာ PDF ဖွဲ့တွေရောက်နေတယ်ဆိုတဲ့သတင်းကြောင်းဘုံကျဲတာဖြစ်နိုင်ကြောင်းပြောဆိုတယ်လို့တချို့က PNL အဖွဲ့ကိုသတိပေးတဲ့အနေနဲ့ဘုံကျဲတာဖြစ်နိုင်ကြောင်းလဲပြောဆိုတာတွေရှိနေပါတယ်စစ်ကောင်စီဘက်ကတော့ဇန်နဝါရီလ20ရက်နေ့ည7နာရီခန့်မှာ PNL uniform ဝတ်ဆင်လာသူတွေလိုက်ပါလာတဲ့မော်တော်ယာဉ်5စီးကိုစစ်ဆေးခဲ့ရမှာ PNL ဘက်ကတနက်စတင်ပစ်ဖောက်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတော့လုံခြုံရေးအဖွဲ့ဝင်အချို့ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ် PNL အဖွဲ့က NCA အပြစ်ရထားတဲ့အဖွဲ့ဖြစ်တာကြောင့်ညီနိုင်ဆောင်ရွက်စင်မှာလက်နက်ခရံတွေကိုမီးရှို့ထွက်ပြေးတာကြောင့်နေ28လုံးမီးလောင်ပျက်စီးခဲ့ကြောင်းနဲ့မော်တော်ယာဉ်တွေကိုရှင်းလင်းရမှာမီးလောင်ထားတဲ့လက်နက်ငယ်မျိုးစုံ904လက် RPG 10လက်တရခုံမမရှော့တိုက်ဒုံ6လုံးနဲ့ခရံအချို့တင်းစီရမိခဲ့ကြောင်းဖော်ပြထားပါတယ်ဒေသခံတွေကတော့စီဆိုင်မြို့နယ်အတွင်း NCA အပြစ်ရဲ့ PNL နဲ့စီရေးတင်းမာမှုတွေရှိကြောင်းပြောဆိုပေမဲ့ဒီသတင်းနဲ့ပတ်သက်လို့ PNL အဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ရမှာဆက်သွယ်လို့မရခဲ့ပါဘူးပုဂ္ဂိုလ်မျိုးသားအဖွဲ့ချုပ် PNO PNA အဖွဲ့ဟာ1992ခုနှစ်မှာအပြည့်ရခဲ့ပြီးတော့နောက်ပိုင်းမှာ PNO ခေါ်နိုင်ငံရေးပါတီနဲ့ PNA ခေါ်ပြည်သူ့စစ်အဖွဲ့အဖြစ်အသွင်ပြောင်းဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ပုဂ္ဂိုလ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO PNLA အဖွဲ့ကတော့2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ပအိုးပြည်သူစစ်နယ်စစ်ကောင်စီဘက်ကတစ်ဖက် PNL ဘက်ကတစ်ဖက်ရှမ်းပြည်နယ်တောင်ပိုင်းဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့စစ်ရေးသတင်းကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရခိုင်တောင်ပိုင်းဘက်ထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားကစစ်ရေးအခြေအနေကိုလည်းတဆက်သေးတင်ပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေပါတယ်။မြို့ပေါ်နဲ့အနီးအနားတွေမှာပါတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံပြည်သူတွေကစိုးရိမ်ပူပန်နေကြရပါတယ်။စစ်ကောင်စီကရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုနဲ့ကုန်းလမ်းရေလမ်းထွက်ပေါက်တွေကိုပါပိတ်ဆို့ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာပြတ်တောက်တာတွေလည်းရှိလာနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာ23ရက်နေ့ကတည်းကစတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပြင်းထန်လာနေသလိုတိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းကရံပြဲနဲ့ကြောက်ဖြူမြို့နယ်အထိကျယ်ပြန့်လာနေတာပါ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြို့အနီးအနားတွေနဲ့မြို့ပေါ်ရပ်ကွက်တွေမှာအဖြစ်များလာသလိုစစ်ကောင်စီကကြီးရဲလေဘက်ပေါင်းစုံကနေလက်နက်ကြီးလက်နက်ငယ်တွေနဲ့နေတိုင်းလိုလိုပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရိမ်ကြောက်နဲ့နေကြရပါတယ်။အရင်ကတိုက်ပွဲတစ်ခါမှဖြစ်ပွားလို့မရှိတဲ့ကြောက်ဖြူမြို့နယ်တညပတိရေတဲစခန်းကိုဒီအပိုင်းအတွင် AA ရခိုင်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြပါတယ်။ဒီလိုတိုက်ပွဲတွေကြောင့်အနီးအနားကြီးရွာကဒေသခံတွေကထွက်ပြေးနေကြရတာပါ။ကြောက်ဖြူဒေသခံအမျိုးသမီးတူဦးကအခုလိုပြောပါတယ်။
ကျောင်းပိုင်းမှာဖြစ်လက်မရှိဘူးလေအရင်တော့ကတော့မြောက်ပိုင်းတွေမှာပဲရှိတာဆိုတော့အခုကကြီးတိတ်တိတ်ဝေးဆိုတော့ဒီတောင်ပိုင်းမှာကဒီလိုမျိုးပြစ်ခတ်မှုဆိုတော့သူတို့လည်းတစ်ခါမှကြောက်မှာမဟုတ်ဘူးကျမတို့လည်းမကြောက်ဘူးပေါ့နော်အခုကတော့ကြောက်တယ်ရမယ်ကြောက်ကြတယ်တခုခုဆိုဟိုဟိုတနေ့တုန်းကလည်းဟိုလက်နဲ့ကြီးရနေအေကနေမိုင်းဆွေးတော့လက်နဲ့ကြီးရနေအဲ့လိုမျိုးပြတော့ကျမတို့လည်းနေစရာရောမရဘူးကျင်းကျင်းကျင်းနေဟောခပင်းနဲ့များအဲ့ဘေးစီညငါကောင်းဘူးကနေကြမလဲပေါ့ဟာအဲ့လိုမျိုးဟိုဘာလို့လို့လောက်မှမသိဘူးအရန်ဆိုးရင်လားပေါ့နော်ဟိုကွန်ပျူတာဆိုတယ်လေဆိုရင်လေကိုရရကိုရွာအတွက်အဲဘေးနာရရတဲ့အတွက်အဲ့လိုမျိုးအရန်ဆိုရင်ပါတယ်လို့ဟုတ
်ဒါအပြင်ရခိုင်ပြည်နယ်အတွင်းကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ပြီးတော့ကုန်းစီစီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ရခိုင်ဒေသအတွင်းစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်တယ်လို့စာနယ်ဇင်းခပြတ်တောက်တာတွေအထိရှိလာနေတာပါကြောက်ဖြူမြို့နယ်မှာဆိုရင်လည်းကုန်းစီပြတ်လက်လာတယ်လို့ဒေသအတွင်းအလောက်ကန်ရှားပါလာတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်ဖြူမြို့ခန့်အမျိုးသမီးတူကပြောပါတယ
်ဟုတ်ကဲ့ဒေသခံတွေကတော့အဲ့လိုမျိုးလမ်းကြောင်းတွေအကုန်လုံးပိတ်ထားတဲ့အတွက်ပေါ့နော်ကုန်းစီစီးဆင်းမှုတွေအကုန်လုံးပိတ်ထားတဲ့အတွက်ဒေသခံတွေကတော့ကုန်စင်းမှုကိုတစ်ဆက်မှနေပြီးစေဆက်အထိဝင်ယူသုံးဆနေရတယ်ရှင်ပြက်လက်တာတော့ရှိတာပေါ့ပြက်လက်တာရှိတယ်အဲ့ရှင်းပါရက်ခါတယ်ဆိုတော့မရှိတော့ဘူးမျိုးပေါ့မှာလေအဲပြီးလို့ရှိရင်တခြားကုန်စီတွေကလည်းပြက်လက်တာအခုလိုလိုဆိုတော့ပြတ်တောက်နေပါပြီဟုတ်ဘူးအဲ့လိုရှာဝင်ရတယ်ရှာဝင်ရတယ်ရှာဝင်ရတာမျိုးပေါ့ဟိုလိုဟုတ်ကဲ့တနေ့လောက်တနေ့စားတဲ့လူကတော့အခုကတော့ဘာလို့မှမရှိဘူးအဲတချို့ဆိုလို့ရှိရင်ချမင်းကနှစ်ရက်နေမှတနက်စားရတာမျိုးတွေတော့အဲ့လိုမျိုးလို့ရှိရဲအဲ့လိုမျိုးရှိတယ်ဟိုအခုကဘာမှဘာအလုံးမလေးပတ်မှုမရှိတော့ဘာမှဟိုအရင်ခက်ခဲဖြစ်နေကြတာပေါ့ဟုတ်
လက်ရှိအနေအထားအရရခိုင်တောင်ပိုင်းမှာစစ်ကောင်စီကအင်အားတိုးချဲ့ပြီးတော့စီရေးတိုးမြင့်ပြင်ဆင်နေတယ်လို့ရခိုင်မြောက်ပိုင်းကပေါက်တော်မင်းများကြောက်တော်နဲ့ရသေးတောင်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ AA ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတာဖြစ်ပြီးဒီအပိုင်းအတွင်ပစ်ခတ်မှုတွေတိုးလာနေတယ်လို့အန်ဒေတာခင်တူကပြောပါတယ်။
နေတိုင်းဆိုရင်အခုရပိုင်းကပို့ပြီးတော့စိတ်လာတယ်အော်ရှေ့ပိုင်းကြီးတော့မနေ့ညနေလည်းဟုတ်မနေ့ကဆိုလို့ရှိရင်တနေ့ကုန်းလို့ပြောရတယ်အတုံးလုံးအလိုမျိုးအတန်းကြီးကြနေရတယ်ပြီးတော့ရဟတ်ကြီးနေဆိုလည်းနေဝဲညဝဲအလိုမျိုးတောက်လျှောက်ဝဲနေတယ်ဟုတ
်အခုလိုတိုက်ပွဲတွေကြေပြန့်လာနေတာရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ဒေသခံတချို့ကတော့တည်ငြိမ်မှုရှိတဲ့တခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတင်းရှောင်ကြတာတွေရှိတယ်လို့တချို့အတွက်ကြတော့လဲလာမဲ့ဘေးပြေးတွေ့ရုံပဲရှိတယ်လို့အန်ဒေသခံတူကပြောပါတယ်အ
ဲ့ဒါကြတော့အမှန်တမ်းကြားလို့ရှိရင်အရာပြည်ဟိုနေရာလည်းမရှိဘာမှပြည်ဟိုနေရာလည်းမရှိလို့လားဒီလိုနေရာမှာဘလို့ပဲပြောဒီမြန်မာပဲတိုက်ပွဲတွေဖြစ်လာတယ်ဆိုလည်းဒီမှာပဲနေရဖို့ဆိုတော့စိတ်နဲ့ပဲနေရတယ်လုံဆုံးမှုကတော့မရှိဘူးလုံးဝကိုမရှိတာဘာလို့လဲဆိုတော့ဒီမှာကတိုက်ပွဲရှိဖြစ်နေတဲ့အခါမှဖြစ်လို့ရှိရင်ဘလို့ပြောရလဲတတိအနေထားနဲ့ပဲနေရတယ်လေဒီလိုဒီမှာကအနေအစအသွားအလားတစ်ခုခုမှားသွားတာနဲ့ဒီစစ်ကောင်စီကဖမ်းတာတွေပါရင်းမျိုးလည်းရှိပါရဲ့မလားအဲဒါကြတော့ဟုတ်ဘလို့ပြောရလဲအမြင့်နဲ့တတိအနေထားနဲ့ပဲနေရပါတယ်ဟုတ်အထုပ်ပိုးတွေပါရင်းပြီးတော့အဲ့လိုမျိုးပြည့်ပြားလည်းမရှိဘူး
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ၃သိန်းကျော်အထိမြင့်တက်နေပြီးစားနေရိတ်ခအပြင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်ပါအခက်ကြုံနေရတယ်လို့ရခိုင်ရပ်ဖက်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လက်ရှိမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတွင်းနေထိုင်သူတွေနေစဉ်ဘေးလွတ်မဲ့နေရာတွေကိုထွက်ပြေးနေကြရသလိုထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေတာပါဒါ့အပြင်ဒီလအတွင်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသအတွင်းလူအခွင့်အရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်လာမှာကိုလည်းစိုးရိမ်နေကြရကြောင်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်တောင်ပိုင်းအထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားစစ်ရေးအခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းမရယာမြို့နယ်ဘက်မှာစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်ပြီးတော့ဒီတိုက်ခိုက်မှုဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်မန္တလေးတိုင်းမရယာမြို့နယ်အရှိချမ်းကကြေးရွာတွေကိုအခုရက်ပိုင်းတွေအတွင်းမှာစစ်ကောင်စီဘက်ကစစ်ကြောင်းနဲ့ဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့ပါတယ်။22ရက်နေ့ကလည်းပြည်ဦးလွင်မေမျိုးအဝင်ဝက်ဝံဂိတ်မှာမရယာမြို့နယ်ဘက်ကလာတဲ့ဒေသခံဒီလင်မယားနှစ်ဦးကိုဖမ်းဆီးပြီးတော့ယောက်ျားဖြစ်တဲ့သူကိုရိုက်တက်ပြီးအမျိုးသမီးကိုဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အလားတူဝက်လက်မြို့နယ်ရေလဲမော်ကျေးရွာကိုဒီကနေ့မနေ့အစောပိုင်းမှာလဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ပြီးတော့ကျေးရွာကိုမိရှို့ခဲ့တယ်လို့ဒေသခံတချို့လည်းဖမ်းဆီးခံထားရတယ်လို့သိရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာပြောပြပေးပါမယ်။
မန္တလေးတိုင်းမတရားမြို့နယ်ရေလသာရဲစခန်းကစစ်ကောင်စီတပ်တွေကအင်အား80ဝန်းကျင်လောက်နဲ့ဇန်နဝါရီလ23ရက်မနက်9နာရီဝန်းကျင်လောက်မှာအနီးနားကကျေးရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ် အဲ့ဒီစစ်ကြောင်းကအေးတခါနဲ့တပြေချောင်ကျေးရွာဘက်ကိုပြန်ထွက်လာတဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့မတရားမြို့နယ်ပကဖပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါဗျာ
။မတရားမြို့နယ်ရေနကမှာရေစခန်းရှိရတယ်။အဲဒီရေစခန်းနဲ့မှာကျွန်တော်တို့180ဝန်းကျင်လောက်ကကျွန်တော်တို့ဒီမတရားမြို့နယ်ဒူးကြကန်ကျောင်းမော်နီကောပြီးတော့ဒီဘက်အင်းနကတပြည်ချောင်းပေါ့နော်။အဲဒီရွာတွေကိုကျောင်းလုံးဝင်ရောက်လာတာရှိပါတယ်။အဲဒီကြောင့်ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့စကကြောင်မော်နီ3ကြီးရောပေါ့နော်မော်နီ3ကြီးရောကအင်ဂျီ30လောက်ကိုကျွန်တော်ရှုဖြတ်သိတာရှိပါတယ်ပြီးတော့ကျွန်တော်အင်ဂါကကြီးရောပေါ့နော်အင်ဂါကကြီးရောမှာဆိုရင်လည်းစကရှုဖြတ်သိကြတာနေနှလုံးပေါ့နော်နေနှလုံးအိုက်မှာလည်းရှုဖြတ်သိကြတာရှိပါတယ်ကမီးကပေါ့နော်23နာရီမှာဆိုရင်စကမော်နီ3ကြီးရောကိုရှုဖြတ်သိကြတဲ့အချိန်မှာဒီဘက်ပေါ့နော်ကျွန်တော်အင်ဂါကြီးရောအင်ဂါနဲ့တကယ်ရောကြီးရောဘက်ကိုဒီဒီပြန်ထွက်လာတဲ့အချိန်မှာကျွန်တော်ဒီမရမ်းနဲ့ပတ်သက်ပါနေတခြားဝန်တပ်ဖွဲ့တွေနဲ့ကုသတိုက်ပွဲဖြစ်တာလေးတော့ရှိရတယ်
။စစ်ပေးရှောင်းတထောင်လောက်အတွက်နေထိုင်စားတောင်ရေးနဲ့လုံခြုံရေးကိစ္စတွေကိုမြို့နယ်ပကဖာအဖွဲ့တွေကတာဝန်ယူဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်။မတရားမြို့နယ်ကဒေသခံလင်မယား2ဦးကိုလည်းဇန်နဝါရီလ22ရက်နေ့ကမေမြို့အဝင်ဝတ်ဝန်စစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်တွေဖမ်းဆီးစစ်ဆေးရာကနေအမျိုးသားဖြစ်သူတေဆုံးပြီးတော့အမျိုးသမီးကိုလည်းဖမ်းဆီးထားဆဲဖြစ်တယ်လို့မတရားမြို့နယ်ပကဖပြည်သားရေးတာဝန်ခံကပြောပါတယ
်။အဲကြောင့်မင်းမျိုးအဝင်ကျွန်တော်ဝန်ဝန်ခိမာလို့ကြားရတယ်နော်။ဝန်ဝန်ခိမာစစ်ဆေးရေးဒိမာကျွန်တော်မတရားမြို့နယ်စင်ရွာကပေါ့နော်မတရားမြို့နယ်စင်ရွာကလင်မယားနေရောက်ဟိုလင်မယားနေရောက်ဖမ်းဆီးခံရတာကြားပါတယ်။ဒီကြောင့်အသက်ငွေချတဲ့ဒီကြောင့်အသက်30ဝန်းကျင်မှာရှိတယ်အဲ့ဒီမြားဆိုရင်ကျွန်တော်ရှမ်းမြောက်နေရာမှာကျွန်တော်ကြံထုတ်ပြီးတော့အလုံးလုံးပြီးပြန်လာတဲ့ညမြောက်လို့ပြီးရတယ်အဲ့မှာကျွန်တော်တို့ယောက်ျားအဲ့မှာဝုံဝုံခိတ်ပေါ့နော်ဝုံဝုံခိတ်စစ်စေးရဲ့နေရာမှာကျွန်တော်ယောက်ျားခိတ်တွေဖုံးကိုစစ်လိုက်တဲ့အခါမှာကျွန်တော်ပြည်ရဲ့ဒီနယ်တွေ့ရတဲ့တပ်ပုံမျိုးမိသွားလို့ပြီးရတယ
်စစ်ကောင်စီကတော့မတရားမြို့နယ်အတွင်းသူတို့တပ်ဖွဲ့တွေမီးရှို့ဖျက်ဆီးတဲ့ဆိုတဲ့သတင်းမှတွေလူမှုကွန်ရက်မှာထွက်ပေါ်နေကြောင်းသတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်ရွာသားရွာကျေးရွာမှာအထိုင်ချတပ်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတီအဖွဲ့ဝင်တွေကဒီကနေ့ဇန်နဝါရီလ24ရက်နေ့မလက်3နာရီဝန်းကျင်မှာမြေကြောင်အတိုင်းစုံစင်းလာပြီးတော့မြေကန်အနီးကရွာတွေကိုလက်လက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ Wildlife Informational Network ရဲ့တာဝန်ခံကပြောပါတယ်။
ကျွန်တော်လည်း24ရက်နေ့မနက်ခင်းဟုတ်ပါပြီ။အဲဒါကတော့ညာ14ကောင်ပဲနဲ့ကျွန်တော်တို့ဒီပြည်သူအမိုးကြတဲ့ကျောင်းကိုကျွန်တော်တို့ဆက်လျက်အသေးသေးလေးနဲ့စကြောင်းထူလာတယ်။အဲပြည်သူတို့လာပြီးတော့ကျွန်တော်တို့ဒီ online မျိုးရဲ့အခြေခံမျိုးတန်းမှရှိရရေးလက်မကြည့်ရတဲ့ကိုဆက်လျက်ကျွန်တော်တို့လက်နက်ငယ်ကျွန်တော်တို့ဒီလက်နက်ကြီးပြည်သူတွေဝင်ပြစ်ခတ်ပြီးတော့မှအဲ့ပါတဲ့ဝင်လာတယ်။၄နာရီဝင်ကြတော့မှအဲ့ပါကိုစပြီးမျိုးရယ်။၅နာရီ6နာရီဝင်ကြတော့မှအဲ့ကောင်ပြန်ထွက်သွားတယ်။အဲသူပြန်ထွက်လာတဲ့အခါမှာကျွန်တော်တို့ဒီအဲဒီရဲမှရှိတဲ့ပြည်သူပိုင်းနဲ့ပြည်သူတို့ကိုသူယူသွားတယ်ရဲကပြည်ယူသွားတယ်အခုကကျွန်တော်တို့အဲဒီရွာကကျွန်တော်တို့ဒီအိမ်ကကျွန်တော်တို့မီးရှို့ခံလာအိမ်ကသဘောငုံကကျွန်တော်တို့ဒီဟိုအထက်ကလေးပြီးလို့ပြရတယ်ကြာအချို့ကြောင့်လည်းဖမ်းမိရတာဖမ်းမိရအောင်မှသူတို့ပြန်လွတ်ပြေတယ်ပြရတယ်ကြာကျွန်တော်တို့ပြရတော့900ဝန်းကျင်တော့ဖမ်းမိလို့ပြရတယ်ကြာ
ရေးလက်မော်ကျေးရွာကမကြခလစစ်ကြောင်းထုံးပွေတောက်ခံနေရတဲ့ကျေးရွာဖြစ်တာကြောင့်ဒေသခံတော်တော်များများကကျေးရွာအတွင်းမှာမနေပဲစစ်ဘေးရှောင်နေကြတဲ့ရွာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နယ်ပြင်ရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့တိုးလာနေတာပါစစ်ကောင်စီကတော့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေပြည်ရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ရှင်
ဒါကတော့မန္တလေးတိုင်းမရရဘက်မှာစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်ပြီးတော့ဒေသခံပြည်သူတွေရဲ့နေအိမ်တွေကိုမီးရှို့နေတယ်ဆိုပြီးဒေသခံတွေကပြောပြပေးမယ်စစ်ကောင်စီဘက်ကတော့သတင်းမှားတွေပါဆိုပြီးတုံ့ပြန်ထားတဲ့အခြေအနေကိုအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January လ24ရက်ဗုဒ္ဓဖူးညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ line meter 1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ Editor နဲ့ဆွေးနွေးခန်း Generation Z အစီအစဉ်အပတ်စဉ်အားကစားခန်းနာစတဲ့အစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဥကျော်ဇန်သာရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့ရခိုင်တိုက်ပွဲရှမ်းမြောက်ဘက်နဲ့ဘာကွာတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေအပြစ်ရအောင်လို့တရုတ်ဘက်ကကြားဝင်စစ်ဆင်နိုင်ခဲ့ပေမဲ့ရခိုင်မှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ဒါကြောင့်ရှမ်းမြောက်နဲ့ရခိုင်အခြေအနေကဘလို့ကွာခြားမှုတွေရှိပါသလဲ။ဒီသတင်းမှတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန်းသာကိုမမျှတစင်အောင်ကမေးမြန်းပြီးတော့ဆွေးနွေးထားတာရှုစားနာဆင်ပါရှင်။
လာပါဦးကျော်စန္ဒရှင
်မင်္ဂလာပါမြတ်ကြီ
းအခုဒီမြန်မာနိုင်ငံချီနေရရှမ်းမြောက်ဘက်မှာတိုက်ပွဲတွေကဟိုငြိမ်သွားတယ်လို့ယူဆရတဲ့အချိန်မှာတစ်ဖက်မှာရခိုင်ဘက်မှာတိုက်ပွဲတွေကပြင်းထန်လာပါတယ်ဘယ်လိုကြောင့်ပါလဲ
နောက်ဆုံးကရှမ်းမြောက်မှာငြိမ်သက်သွားတယ်လို့လည်းပဲတီးကြတော့မယူဆနိုင်ဘူးထင်ပါတယ်တရုတ်စစ်သားပြစ်ထားတဲ့အပြစ်ရဆွေးရေးကိုနှစ်ဖက်လုံးကဟိုဘက်ချိုးဖောက်ဒီဘက်ချိုးဖောက်ဖြစ်တယ်အခုနောက်ဆုံးအချိန်မှာလည်းပဲစစ်တပ်ဘက်ကထိုးဖောက်တဲ့အတွက်ကြောင့်တရုတ်ဘက်မှာတော့မှထိခိုက်မှုတွေရှိရဆိုကံွက်တဲ့တွေကြာနေရပါတယ်ဆိုတော့အဲ့ဒီလိုပြစ်ခတ်ဆိုရင်ဟာသူရဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုညီတဲ့သွားစီတဲ့အခြေအနေတော့မရှိသေးပါဘူးရခိုင်ဘက်မှာကတော့ဟုတ်တယ်ပိုပြင်းထန်လာတယ်ရခိုင်မှာပေါက်တော့တစ်မျိုးလုံးကိုအေးအေးသိမ့်ပြီးပြီးကြတယ်ကြောက်တော်မှာဆိုရင်လည်းအဓိကကြတဲ့ viewer စခန်း၉ခုလောက်ဘုံမှုတို့အဆင့်ကြီးကြတဲ့ဟာတွေကိုသူတို့လုံအားနေပါဝိုင်းထားပိတ်ဆို့ထားပြီးပြီးတော့တနည်းငွေနေမနေ့အစောကြီးမှာပဲတတိယရရှိပါရကျွန်တော်ကြားပါရဆိုတော့မကြခင်သိမ့်တော့မလို့ကြားတယ်ပလဲဝါကိုသိမ့်ပြီးပြီးပလဲဝါသိမ့်ပြီးတော့ဇီအဖြစ်မဟာဗျူဟာမြောက်တဲ့အချက်ချာဖြစ်တယ်ဟိုဘက်ဒီဘက်အိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုအခုလုံးဆက်သလိုရတဲ့နေရာဖြစ်တယ်စသဖြင့်ဆိုပူပြီးအရေးကြီးတာကတော့ရံပြဲပေါ့ရံပြဲကျွန်းရဲ့မြောက်ဖက်အစွန်းမှာကြောက်ဖြူစီရဲအဲ့ဒီနာရင်းနှီးစကန်ဒေသတို့နောက်ပြီးတော့ကြောက်ဖြူSEZ ခေါ်တဲ့ special economic zone ပေါ့လေအထူးစီးပွားရေးဇုန်းဒီဆောက်နေသိအရေးကြီးတဲ့ဒေသတွေရဲ့အကျိုးစီးပွားဆိုတော့ဒီညမှာပါကျေပြန့်လာတဲ့အတွက်ကြောင့်ဒါသိပြီးတော့အခြေအနေဟာရခိုင်မြောက်မှာတင်းတင်းမာမာဖြစ်လာတယ်လို့ယူဆပါတယ်။ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ကျွန်တော်ဆော့ဆော့ကပြောခဲ့သလိုပဲစစ်ကောင်စီကို through အနားမပေးချင်ဘူးခုကတွန်းလှိုင်းအရာစုတွေကတော့တစ်ဖက်မှာညင်နေကြံတဲ့ဖက်မှာဖိတိုက်ကြတယ်ရခိုင်ဘက်တင်မကဘူးကချင်မှာလည်းပဲတိုက်တယ်ကချင်ဆိုရင်ဆန်ပြည်ဘက်ကမဘင်းတီသိနေလို့ကျွန်တော်တင်းတင်းနေနေမှာပဲသတင်းကြားခဲ့ရပါတယ်ဆိုတော့အဲ့လိုအစမပြစစ်ကောင်စီကိုတိုက်ပွဲဆင်နေရတယ်လို့ပဲပြောမှာဖြစ်ပါတယ်အဲ့
တော့တကယ်တော့တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိပါတယ်အဲ့တော့ဒီရှမ်းမြောက်မှာတို့ဂျားဝင်တယ်လို့ပဲရခိုင်မှာရောအဲ့လိုမစိစက်နိုင်ပါဘူးလ
ားအဲ့ဒီကိစ္စပါပဲရှမ်းမြောက်လောက်ရခိုင်ကိုတို့အေးကိုအပေါ်မှာဩဇာမညောင်းနိုင်ဘူးလို့ဆိုရင်မှားမယ်မဟုတ်ထင်ပါတယ်ရှမ်းမြောက်ကသူတို့နဲ့အကူကန်တို့ဘာလို့ဝါရို့ပေါ့လေအဲ့ဒီဒေသတွေအားလုံးဟာတရုတ်ရဲ့ဩဇာပူပြီးတော့လွှမ်းမှုရှိပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်သူစီးပွားရေးအဖြစ်ပါဖြင့်အေးအေးကြတော့လက်ထောက်ထိမရှိပါဘူးနောက်အေးအေးကိုသူတို့ဩဇာသုံးဖို့ကလည်းပဲဆံမြောက်ကအဖွဲ့လိုဘယ်လိုပြောမလဲသူတို့ငယ်နိုင်လို့ပြောရမလားဆံမြောက်ကအဖွဲ့ကိုသူတို့မိပြီးအကောင့်လာပြောရင်ပြောလို့ရမယ်အေးအေးမှာကြတော့တစ်ဖက်မှာလည်းပဲအင်ဂျင်ဟာတေယုတေယုစီရမဟုတ်ဘူးအိန္ဒိယရှိတယ်တေယုရဲ့ပြိုင်ဘက်ဘင်္ဂလားဒေ့ရှ်ရှိတယ်တစ်ချိန်တည်းမှာပဲတေယုကအိန္ဒိယသမုဒ္ဒရာကိုစီးရမဟာဗျူဟာရထွက်ပေါက်လုပ်နေတယ်ဆိုတော့အနောက်နိုင်ငံတွေလည်းစောင့်ကြည့်နေတယ်ဆိုတော့အေးအေးကိုသူတို့ထင်သူတို့လုတ်ပြီးတော့အ short တင်းလုတ်ဖို့ဆိုရင်သိပ်ပြီးတော့လွယ်လွယ်ကူကူလုပ်နိုင်မယ်လို့မထင်ဘူးအဲဒါကြောင့်အဖီဖော့လုတ်မယ်ဆိုရင်လည်းပဲပူပြီးတော့တေယုကအလေးနဲ့စဉ်းစားခဲ့ရလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်เออกูรอดหลอกที่สู้อ่มีเงินปยาได้ลุกเลยไม่တော့မထင်ဘူးနောက်เอเอရဲ့ခေါင်းဆောင်ဘိုจုတ်ထွန်းမြတ်နိုင်ငံတခါပြောရမလားအတရုတ်သားပါရင်ငါတို့နေပြီးတော့တက်သိမ့်ပြီးပြီဆိုပြီးတော့ပြောတာကြားဘူးတယ်လေ အဲဆိုတော့အဲ့လိုမျိုးတွေဆိုတော့အေအေဟာတရုတ်ကအဖီဖော့လုတ်တိုင်းလွလင်းတူရနိုင်မဲ့ဖွဲ့ဟုတ်တယ်မဟုတ်ပါလိမ့်မယ
်ဒါဆိုရင်အေအေကဘလောက်ထိညှို့မှန်းထားတယ်လို့ထင်ပါတယ်လေ
အဲ့ဒါတော့ခမရခဲ့ပါတယ်သူတို့ရဲ့စီရေညှို့မှန်းရသူတို့အစွမ်းမုံပြောထားတာရခိတလန်းစဉ်ဆိုပြီးတော့ပြောထားတဲ့အထက်မှာအာကျွန်တော်သဘောပေါက်လာတော့ရခိုင်ပြည်မှာရခိုင်တပ်ပဲရှိရမယ်ပတ်တပ်မရှိဘူးသူတို့အုပ်ချုပ်ရမယ်သူတို့အထွေပဲတောက်မယ်ဆိုတော့ပြောနေရတာဖြစ်ပါတယ်ဆိုတော့ဒီတချီမှာဒီလောက်ထိကိုသူတို့ယူရသလားတော့မသိဘူးအဲ့ဒါတော့ခံမှန်းရခက်ပါတယ်ဒါပေမဲ့စိတ်ထဲမှာစဉ်းစားမိရတခုကတော့အခုကြောက်ဖြူအထူးစီးပွားရေးဇုံကိစ္စအကျိုးအမြတ်နဲ့ပတ်သက်ပြီးတော့သိအကျိုးအမြတ်များတဲ့နေရာဖြစ်ပါတယ်စစ်ကောင်စီတွေအဲ့ဒါတစ်နှစ်တော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတဲ့ဒင်းသားတွေဖြစ်တော့အဲ့ဒီအကျိုးစီးပွားကိုစစ်ကောင်စီနဲ့တရုတ်နပတ်လဝိုင်ဘီလောက်တာတဲ့သူတို့လည်းပဲထက်ပြီးညှိစေခြင်းတယ်ဒီကိစ္စမှာသူတို့ရဲ့အမြင်တွေလည်းပါစေခြင်းတဲ့ဘောများရှိလေသလားလို့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဆိုတော့အစွမ်းကုန်သူတို့ရဲ့ရခိတလန်းစဉ်ကိုအဆုံးထိအကောင့်ထဲပေါ်သွားဖို့ဒီတချီမှာရည်မှန်းချက်အဲ့လောက်ဒီမြင့်ထားသလားမမြင့်ထားဘူးလားဆိုတော့ပြောရခက်ပါတယ်အ
ဲ့တော့ဒီရခိုင်မှာပေါ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဒီခုနကကြောက်ဖြူ2စီးပွားရေးဆုံးကြောက်ဖြူရင်းနှီးစိတ်ကံ DR နဲ့ပတ်သက်ပြီးတော့ဒေတာခန်ရဲ့သဘောထားဘယ်လိုရှိပါလဲ
။သိအရေးကြီးပါတယ်။လူတွေရဲ့ယူမှန်းချက်ကတော့သဘောတရားကတော့စီးပွားတူတက်ချမ်းသာတဲ့နိုင်ငံကြီးတစ်ခုကဆင်းရဲတဲ့နိုင်ငံတစ်ခုမှာရင်းနှီးမြှုပ်နှံမှုစီးပွားရေးလာလုပ်တယ်ဆိုရင်ဒေတာခန်တွေဟာကြီးပွားတူတက်လာမယ်အလုတ်ကန်ရရှိမယ်ဆိုတာဟာဒါနိုင်ငံတကာလက်ခံထားတဲ့ဟာပါပဲ။ဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲနိုင်ငံအထွေထွေလုပ်ငန်းတွေလာရင်းနှီးမြှုပ်နှံတဲ့သူတို့အဲ့ဒီကနေအများကြီးအဲ့လိုဟာတွေရှိပါတယ်။ဒါပေမဲ့ဒီရေနဲ့စိတ်ကံကိစ္စမှာဒီလိုပဲမျှော်လင့်ခဲ့ကြတယ်။သူတို့ကပထမပိုင်းမှာတရုတ်ဟာဒေသခံတွေနဲ့ညှိနှိုင်းခြင်းမရှိခဲ့ဘူး။နောက်ပိုင်းမှာလူတွေကပြောလာတော့တရုတ်ကဒေသခံတွေညှိရလို့ပြောတယ်။ဒါပေမဲ့ဒေသခံတွေကဘာဖြစ်လဲဆိုတော့ရေနဲ့စိတ်ကံလုပ်ဖို့အတွက်သူတို့ခတိုင်းအဲ့ဒီကြောက်ဖြူကငါဖမ်းတဲ့လုပ်ငန်းတွေလုပ်တယ်။ငါမဖမ်းရတော့ဘူးဒေသခံတွေက။နောက်ပြီးတော့နေမီသိင်ခံရတယ်လေမြေတွေအဲ့ဒါအတွက်လည်းပဲလုံလောက်သူတို့ဒီနှစ်လောက်တည်းရောကြီးမရဘူးထင်ပါတယ်နောက်တစ်ခုကနိုင်ငံသားရင်းနှီးမြှုပ်နှံတယ်ဆိုတဲ့နေရာမှာကျွန့်ကျင်မှုပညာကိုဒေသခံတွေတက်ကျွန်းနေခဲ့ရမယ်နောက်ပြီးတော့နောက်ဆုံးပြန်ပြီးတော့ transfer operation လုပ်ပြီး operate လုပ်ငန်းလဲပတ်ပြီးပြန်လဲလွှဲပြောင်းပေးရမယ်အခါကျတော့လည်းပဲဒေသခံတွေကကျွန့်ကျင်ချင်လုပ်နိုင်တဲ့အစီအမျိုးထားရမယ်ဆိုတဲ့စီကံရေးထင်ပါတယ်အခုကျတော့တေယုတ်ကဘာမှအဲ့အမျိုးလုံမပေးဘူးအခုလောလောဆယ်အချီရပေါ်လေသူတို့စီကအလုသမားတွေပဲအောက်ထည်သိမ့်ကြီးခေါ်လာတယ်ဆိုတော့ဒေသခံအလုသမားတွေအများစုကတပြက်စီလှဲတဲ့အလုလောက်ပဲရတယ်ဆိုပြီးတော့လဲကြားပါတယ်ဆိုတော့ဒေသခံတွေကသိမကျေနပ်ကြဘူးလို့ကြားပါတယ်ဒါပေမဲ့ရေရှည်မှာကြတော့မပြောတတ်ဘူးအဲဒီညင်းမြုံနံမှုကြဲကြဲပြန်ပြန်ဖြစ်လာပြီးညဉ့်ညဉ့်ရှိလာတဲ့ခါမှာတော့ဘယ်လိုပြောင်းလဲလာမလဲဆိုတော့စောင့်ကြည့်ရမယ့်ကိစ္စသာဖြစ်ပါတယ်အဲ့ဒါတော့
အဲရှမ်းမြောက်မှာကြတော့တရုတ်ကမီးစိမ်းပြပြီးတော့မတိကျိုးကျွန်းပြုတ်လိုက်ပါတယ်ဒီရခိုင်မှာရောဒီသဘောပဲလို့ယူဆနိုင်မှာလား
အဲစောစောပြောခဲ့တဲ့အတိုင်းပါပဲအဲ့လိုတရုတ်ကမတိကျိုးကျွန်းပြုတ်တဲ့အထိလည်းပဲတရုတ်ကဟန်တာရင်လည်းပဲသူတို့ကလက်ခံချင်မှလက်ခံမှသူတို့ကအေကလူတွေကတော့စောစောပြောခဲ့တဲ့အတိုင်းပါပဲသူတို့ကတရုတ်နဲ့ကတ်နေရမှာမဟုတ်တာသူတို့ကသီးခြားနိုင်မြေဖြစ်နေလေတော့နောက်ရှမ်းမြောက်ကတဘောတူညီမှုရရှိခဲ့ရလဲပဲဒေသအလိုက်အကန့်အသတ်လုပ်ခဲ့ရပဲဖြစ်ပါလိမ့်မယ်ဆမ်းမြောက်ဒေသညီညာရေးအပြစ်ခတ်ရဆွေးဖို့သာလုပ်တာဖြစ်မယ်ရခိုင်ဒေသအတွက်အပြစ်ခတ်ရဆွေးရေးလုပ်ဖို့ဆိုတာလည်းမပါဘူးထင်ပါတယ်အဲ့တော့တေယုကစီကြညီရမယ်ကိစ္စဖြစ်ပါလိမ့်မယ်ဆိုတော့တေယုကမီးစိမ်းပြတိုင်းလည်းပဲအေအေကတိုက်ချင်မှတိုက်မယ်တေယုကမီးစိမ်းမပြလဲသူတို့ကသူတို့အခြေအနေတိုက်ချင်တယ်တိုက်မယ်သဘောဖြစ်ပါတယ
်တဆက်ထဲမေးချင်တာကပလောဝကိစ္စပါဒီပလောဝကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်နဲ့ချင်းချားမှာအငင်းပွားနိုင်ပါဒလား
အဲ့ဒါလည်းလူတချို့ကပြောနေကြတာတွေးရပါတယ်ပလောဝချင်းလူမျိုးတွေရဲ့ဒေသဖြစ်တယ်ရခိုင်လူမျိုးတွေဒေသမဟုတ်ဘူးဆိုဟိုအင်္ဂလိပ်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုနယ်မြေပင်ကြားသတ်မှတ်မှုတွေဟာဒါဆွေးခွဲကျင်လို့လုပ်ခဲ့တဲ့ပညာဆွေးဆွေးရရှိခဲ့ပါတယ်ဆိုတော့တကယ်တော့အင်္ဂလိပ်တွေလက်ထက်ကြခွဲကြတာဟာအုတ်ချုပ်ရေးအဆင်ပြေဖို့အတွက်အဓိကထားပြီးခွဲကြတယ်လို့ထင်ပါတယ်ဟိုဆမ်ပြင်းနေတဲ့ကူဆိုဘောက်အုတ်ချုပ်ရေးဆက်ထားတာကတော့သူတို့အစင်းသာရှိခဲ့လို့ထားတာပေါ့လေဒါပေမဲ့တချို့နယ်မြေတွေကတော့အုတ်ချုပ်ရေးအရာအဆင်ပြေအောင်ထားတယ်ပေါ့ဒါလမ်းပန်းဆက်သွေးရေးဆိုတော့ပလောဝကိုကြည့်မယ်ဆိုရင်ရခိုင်နဲ့လမ်းပန်းဆက်သွေးရေးသိအဆင်ပြေပါတယ် လေဘာကိုကြောက်တော်ကားသွားတာကလဒန်းမြေချောင်းဆန်တက်ပြီးတော့ကြောက်တော်ကားသွားတာအဆင်ပြေဆုံးပါပဲအဲဒါကြောင့်လွတ်လိုက်ရပြီးကြတဲ့ကလည်းပဲပလေဘာဟာရခိုင်ဘက်မှာရခိုင်ပြည်အုပ်ချုပ်နဲ့တဆက်တည်းဖြစ်နေခဲ့ပါတယ်အဲကျွန်တော်ရဲ့အဖေကိုယ်တိုင်ကအဲလွတ်လိုက်ရပြီးတော့သူကကြောင်းဆရာတဲ့ကြောင်းဆရာဘွားနဲ့သူကပလေဘာမှာဆိုတင်ချောင်းသွားပြီးတော့တတ်တင်ဖွင့်ပေးခဲ့ရတယ်ထူထောင်ပေးခဲ့ရတယ်နောက်ပလေဘာကိုရဲဘော်ဖြူတွေသိမ်းတော့သူကကြောက်တော့ထွက်ပြေးခဲ့ဆိုအဖေကကျွန်တော်ပြန်ပြောပြလို့ကျွန်တော်ကြောက်ရတယ်ဆိုတော့ဒီအုပ်ချုပ်ရေးဌာနအလုံးဟာကြောက်တော်ကတဆင်သွားနေတာသာဖြစ်ပါလေ။လမ်းပန်းဆက်သွယ်ရေးလည်းကြောက်တော်ကသာအဆင်ပြေပါလေ။ဟိုဘက်ကအလံဝေးတယ်။ဆိုတော့အဲ့ဒီအတွက်သာထားခဲ့တာဖြစ်ပါလေ။အဲ့ဒါကိုမဆာလာအစွာလက်ထက်မှာပလေဝါကိုချင်းပြနေတယ်လို့ဘာကြောင့်ဘယ်သူနဲ့ချင်းပြထလိုက်လဲမသိပါဘူး။ဆိုတော့လောလောဆယ်မှာအငင်းပွားမှုကတော့တင်တော်တော့ထင်တယ်လောလောဆယ်တော့မကြပါဘူး။တချို့ကတော့ပြောနေကြတယ်။ဥပမာအဖြစ်အေးအေးကောင်းဆောင်ဆိုရင်ချင်းတိုင်းရင်းသားတွေရဲ့မေကွန်တွေကိုဖြည့်ပေးတဲ့အင်တာဗျူးတစ်ခုချင်းသတင်းထံတို့ကပြန်လာထုတ်ထွင်းတာကျွန်တော်တွေ့ရတယ်။အဲသူနဲ့ဆိုသက်ရင်နှင်းနှီးပဲဒေတာခံတွေကမေးလိုက်။အဲသူကပြန်ဖြည့်လိုက်ဆိုတော့ဂျာဓမပဋိပက္ခတစ်ခုထူတော့စီရမတူပါဘူး။နောက်ပြီးအေအေကလည်းလူမျိုးရေးခွဲခြားတဲ့ပြင်းထန်ဘာသာရေးခွဲခြားတဲ့စိတ်ဓာတ်တွေလည်းသိမထားဘူးလို့ထင်ပါတယ်။ပိုပြီးအရေးကြီးတာကတော့လောလောဆယ်မှာကတော့ချင်းတော်လှန်ရေးအင်အားစုတွေရောရခိုင်တော်လှန်ရေးအင်အားစုတွေရောဘသူတွေပဲဖြစ်တော်လှန်ရေးအင်အားစုတွေကစစ်ကောင်စီအုပ်ချုပ်တာတဲ့ဆိုင်ရင်ငါတို့အချင်းချင်းတွေကတယောက်ကလောလောဆယ်ထိန်းထားထိုင်တာတော့ကောင်းတာပဲလို့ယူဆကြလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်အငင်းပွားစရာတော့မရှိဘူး။နောက်ပိုင်းမှာတကယ်လို့စစ်ကောင်စီတယောက်ကလွတ်မြောက်ခဲ့တဲ့ဆိုရင်ပေါ့လေ။ဒါသာအချင်းချင်းသူတို့ညှိပြီးတော့ဖြစ်စဉ်ပြည်လည်နိုင်တယ်လို့ထင်ပါတယ်
။ဒါပေမဲ့လက်တလောအခြေအနေတွေကိုကြည့်ရင်တော့ဟိုကောင်းတဲ့ဘက်ကိုဥတီလာတာကိုမတွေ့ရသေးပါဘူး။နောက်ဆုံးမှဘလို့အဆုံးသတ်မယ်လို့ထင်ပါလေ။
အဲဆုံးသက်တာတိုက်ပွဲကတော့ဆက်လက်ပြီးတော့ဖြစ်နေမှာအခုဆိုရင်3နှစ်ပြည့်ပြီးတော့အနာသိနာ4နှစ်တွင်ကိုရောက်လာပြီသုံးသက်သူတို့ကတော့တိုက်ပွဲကတော့ဆက်ဖြစ်နေဦးမှာပဲဒီလိုပဲသွားနေဦးမယ်လို့ပြောကြပါတယ်စစ်ကောင်စီပြုတ်ကြမယ်ဆိုတာလည်းပဲထင်တော့လွယ်လိမ့်မယ်မဟုတ်သေးဘူးလို့ပြောနေတဲ့လူအများကြီးပါပဲအဲတနည်းနည်းကြအောင်မပြောကြတဲ့တချို့ကလည်းပဲထားပါတော့အဲ့ဒီပြုတ်ကြပြီးတဲ့နောက်ခရီးကပို့ပြီးတော့ဒီမောစရာကောက်ပါတယ်အချင်းချင်းပြည်လဲအောင်ညှိနှိုင်းနိုင်ဖို့အဲ့ဒါမှားသာလျင်ငြိမ်းချမ်းမှုဆိုတော့ရမှာဖြစ်ပါတယ်စစ်ကောင်စီကပြုတ်ကြတဲ့ထားပါတော့စေအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်သူတို့ကခေါင်းဆောင်ပြောင်းလဲဖြစ်လို့တနည်းနည်းနဲ့ညှိနှိုင်းရတယ်စစ်ကောင်စီရဲ့အာဏာတဖြည်းဖြည်းရောကျသွားတယ်ဆိုတော့မှအချင်းချင်းညှိနှိုင်းကြရလဲအများကြီးစီလင်ဦးမယ်ထင်ပါတယ်ဒီကိစ္စအတွက်ကတော့နှစ်ဖက်လုံးကသဘောထားကြည့်ပြီးပေါ့နှစ်ဖက်လုံးဆိုတာဗမာဘူအစိုးရကိုဆက်ဆက်ချုပ်ကန်နေတဲ့ဗမာလူမျိုးစုရန်ပြည်내တိုင်းရင်းသားအင်အားစုတိုင်းရင်းသားလူမျိုးစုရာတကယ်ဟာဇာရန်ဖြစ်အောင်ညှိရပါလိမ့်မယ်အဲ့လိုမညှိဘဲနဲ့ပြိပခါဖြစ်မယ်ကိုယ်လွယ်မှုပြဿနာရှိနေမယ်ဆိုရင်ဆေးရနာရှင်စနစ်ဟာတမျိုးမျိုးနဲ့ပြန်ပြီးတော့ခေါင်းထောင်လာနိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလာတာလည်းပဲဒီတိုင်းရင်းသားပြိပခါကိုပဲအကြောင်းပြပြီးတော့သူတို့ဟာခွဲထွက်လိမ့်မယ်ကွာဘာညာဆိုအတင်းအကြောင်းပြပြီးလှုပ်တာပဲဆိုတော့ငါတို့စီမအဲ့ဒီသဘောတရားလုံးဝမရှိဘူးအကုန်လုံးဟာဇာရန်ဖြစ်တယ်ဆိုရင်စစ်တပ်အကြောင်းပြလို့မရအောင်ကိုညှိညို့ပြနိုင်မှဖြစ်မယ်လို့ထင်ပါတယ်အဲ့တော့ဒီရှိတော့သွားမယ်ကိစ္စပါဒီကိစ္စ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါပြီ
ရှမ်းမြောက်တိုက်ပွဲမှာတရုတ်ကကြောင်းဝင်စစ်ဆက်နိုင်ခဲ့ပေမဲ့ရခိုင်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အတွက်ရှမ်းမြောက်နဲ့ရခိုင်အခြေအနေဘယ်လိုကွာခြားချက်ရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်ဇန်သားကိုမမြတဇင်အောင်ကမေးမြန်းဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ generation အစီအစဉ်ကိုအလှည့်ပေးကြပါတယ်။မတရားတာကိုမြင်နေတဲ့ဆိုရင်ခေါင်းကုန်မခံတာကတော့generation C ဖြစ်ပါတယ်ဂျပန်နိုင်ငံကမဟာရန်တက်နေတဲ့တက္ကသိုလ်ကျောင်းသားလူငယ်လေးတယောက်ကခေါင်းငုံမခံတတ်တဲ့ generation C PP မြမအရေးကိုတက်ကြွစွာဆောင်ရွက်နေပါတယ်သူကဘယ်သူပါလဲဘာကြောင့်မြမအရေးကိုစိတ်ဝင်စားနဲ့ဆောင်ရွက်နေပါသလဲဆိုတာကို generation C ပြည်သက်တွေအတွက်မက်ခင်လေးဆက်သွယ်မေးမြန်းထားပါတယ်
ဟေးဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေကဘာရဲ့ဘယ်ရဲ့ဒေတာမှာပဲနေပါစေဂျန်စီတွေကမတရားမှုဘတော်မှခေါင်းကုန်းခံနေမရှိဘူးနော်ဒီတစ်ပတ်မှာလည်းမြမအရေးကိုတက်ကြွလှုပ်ရှားနေတဲ့ဂျပန်နိုင်ငံကတက္ကသိုလ်ကျောင်းသားလေးနဲ့တွေ့ဆုံမေးမြန်းထားတယ်သူဘာကြောင့်မလို့မြမအရေးကိုစိတ်ဝင်စားတာလဲမြမအရေးသူဘာတွေလုပ်ခဲ့လဲဆိုတာကိုသူပြောတာလေးနားထောင်ပေးကြအောင်နော်
ကျွန်တော်နာမည်က石川わたると呼ばれ。ကျွန်တော်က東京နိုင်ငံသား金谷屋レラ家ってかとまあ、メンバーザ田中ちゃんだ。 ဖြစ်ပါတယ်အကွေမာစတာကော့စ်မှာဂျပန်ရောင်မြန်မာလူမျိုးနဲ့ပတ်သက်တဲ့စာတမ်းကိုရေးနေပါတယ
်ဝါတာရူဆန်ကမြန်မာအရေးသူဘာကြောင့်မလို့စိတ်ဝင်စားလဲဆိုတာကိုပြောပြထားတယ်
はい、ミャンマーについて、興味があったのは、
タクドゥサタプ便身グレが米南岸を輸入してもれと、ちょっと審査した時も、アシャ南岸の例が輸入部を審査けばれ。えり例がま、ミャンマーを輸入来たば。ミャンマー流妙類がぬぬ途々でしてで、古代がれミャンマー流妙類を捻立てあとよ。ကလေးတွေရဲ့ပညာရေးကိုအကူအညီပေးခြင်းနဲ့အတွက်ကြောင့်ပါမြန်မာနိုင်ငံနဲ့ပတ်သက်တာကိုရွေးချယ်ပြီးတော့လေ့လာခဲ့တာပါ။
ထပ်ထပ်မှမြန်မာတို့
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့လဲဝါတာရူဆန်ကသူဘယ်လိုမျိုးလေ့လာထားတယ်ဆိုတာကိုလည်းပြောပြထားသည်လေ
။まあ大学でミャンマーについて勉強して。
ကျောင်းမှာတော့မြန်မာတမိုင်းအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုခြုံငုံလေ့လာရပါတယ်။နိုင်ငံရေးပညာရေးအပါအဝင်မှာအဲ့ဒီမှာနူလာရန်ပညာရေးကိုအဓိကထားပြီးတော့ကျွန်တော်လေ့လာခဲ့ပါတယ်။ပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့စာတန်းတစ်စောင်လည်းကျွန်တော်ရေးခဲ့ပါတယ်။အဲ့ဒီစာတန်းကမြန်မာနိုင်ငံရဲ့မူလာရန်ပညာရေးမှာပြဋ္ဌာန်းစာအုပ်အသစ်ရေးဆွဲတာနဲ့ပတ်သက်ပြီးတော့လေ့လာထားတဲ့စာတန်းမှာအဲ့ဒီစာတန်းနဲ့ပဲကျွန်တော်ဘွဲ့ရခဲ့ပါတယ်။အခုမာစတာဆက်တတ်တဲ့အခါကျတော့လူမှုရေးဆိုင်ရာဘာသာရပ်ကိုအဓိကထားလေ့လာနေတော့တူဂျိုမှာရှိတဲ့မြန်မာလူမျိုးတွေရဲ့အကြောင်းကိုပါဆက်ပြီးတော့လေ့လာမိပါတယ်။အဲ့ဒီကနေမြန်မာနွေဦးဒေါ်လာရေးအကြောင်းကိုပါလေ့လာနေတယ်လို့တော်လန်ရေးအတွက်အထောက်ပံ့ဖြစ်မှာတွေကိုလည်းကျွန်တော်လုပ်နေပါတယ်
။ဒေါ်မရူကို書きました
။ဒီဂျပန်တက္ကသိုလ်ကျောင်းသားလေးကဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့သူဂျပန်မှာဘယ်လိုတွေလှုပ်ရှားခဲ့လဲဆိုတာကိုလည်းပြောပြထားသေးတယ်
။ဆွန်についてはに街頭での募金活動を
မြန်မာအရေးနဲ့ပတ်သက်ပြီးတော့ဂျပန်မှာဘာတွေလှုပ်ရှားတယ်လဲဆိုတော့မြန်မာနိုင်ငံမှာရှိတဲ့ဒုက္ခသည်တွေစီရီယံလှုပ်ရှားသူတွေနဲ့သူတို့ကလေးတွေရဲ့ပညာရေးအတွက်လမ်းမပေါ်မှာအလူခံတာတွေအင်တာနက်ကနေအလူခံတာတွေလုပ်ပေးပါတယ်။ပြီးတော့အလူခံတာမဟုတ်တဲ့တခြားလှုပ်ရှားမှုတွေလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဂျပန်မှာရှိတဲ့ကျောင်းတွေကိုသွားပြီးတော့မြန်မာနိုင်ငံကျောင်းကိုရှင်းပြတာမျိုးနောက်တစ်ခုကဂျပန်ရောက်နေတဲ့မြန်မာလူမျိုးတွေဂျပန်ကတက္ကသိုလ်ကျောင်းသားတွေစုပေါင်းလက်မှတ်ထိုးပြီးတော့ NUG ကိုလက်ခံပေးဖို့မြန်မာစစ်ကောင်စီကိုအကူအညီပေးနေတာတွေကိုရပ်ပေးဖို့ဂျပန်လွှတ်တော်ကိုတင်ပြတာတာဝန်ရှိသူတွေကိုသွားတွေ့ပြီးတော့ရှင်းပြတာမျိုးတွေဂျပန်မှာရှိတဲ့ NUG ရုံးတာဝန်ခံတွေနဲ့ဂျပန်ကလူတွေနဲ့အစည်းအဝေးလုပ်တာတွေနောက်ပြီးတော့ NUG ကလုပ်တဲ့ပွဲတွေမှာပါဝင်လှုပ်ရှားခဲ့ပါတယ
်။ NUG の人たちのイベントに協力ボランティアをしたりと。
သူကလေဂျပန်နိုင်ငံမှာပဲနေပြီးတော့မြန်မာရေးလှုပ်ရှားတာမဟုတ်ဘူး။မြန်မာနိုင်ငံရဲ့နေဆက်ဒေသတွေကိုသွားပြီးတော့လေမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေလေ့လာခဲ့သေးတယ်။
ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲတော်ဆေးကန်းကိုလည်းသွားပြီးတော့လူငယ်တွေပေးခဲ့ပါသေးတယ်။နောက်ပြီးတော့ New Blood School ဆိုတဲ့မိဘမဲ့ခရီးတစ်ခုကိုလည်းသွားခဲ့ပါတယ်
။သူကဂျပန်အစိုးရကိုမြန်မာအရေးကိစ္စအတွက်လည်းအခုလိုတောင်းဆိုထားသေးတယ်
။ဟုတ်ですね。まずは日本
ကျွန်တော်အနေနဲ့မြန်မာပြည်မှာဘာတွေဖြစ်နေသလဲ။မြန်မာလူမျိုးတွေဘာကိုလိုလားနေကြသလဲဆိုတာကိုဂျပန်လူမျိုးတွေနဲ့ဂျပန်နိုင်ငံအစိုးရကိုသိစေချင်ပါတယ်။မြန်မာလူမျိုးတွေလိုလားတောင်းတနေကြတာကငြိမ်းချမ်းရေးဒီမိုကရေစီနဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့နေထိုင်နိုင်မှုစတဲ့လူသားတိုင်းလူလားကြတဲ့အခြေခံလူသားအခွင့်အရေးတွေကိုတောင်းတနေကြတာပါဒါတွေကိုလိလူရှုထားဖို့ကလုံးဝမဖြစ်သင့်ဘူးလို့ပြောချင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အတွက်ကြောင့်မလို့ပညာကောင်းကောင်းမသင်ခဲ့ရတဲ့ဂျန်စီလူငယ်တွေအတွက်ကလည်းသူကအခုလိုမျိုးအားပေးစကားပြောထားသေးတယ
်မြန်မာလုံးပြောမယ်နော်အဲကျွန်တော်ကမြန်မာပြည်မှာရှိတဲ့လူအထက်ထူတဲ့လူငယ်တွေကိုထဲလေးစားပါတယ်ဘာဖြစ်လို့ဆိုရင်သူတို့ကခုံနိုင်ကအထွဲ့ကျိုးစားနေပါတယ်သူတို့ကထိတ်ရေးတယ်လို့ထင်ပါတယ်ကျွန်တော်ကမြန်မာပြည်မှာတန်ငယ်ချင်းကအများကြီးရှိပါတယ်တချို့တန်ငယ်ချင်းကအဖန်ခံရခဲ့ပါတယ်တချို့တန်ငယ်ချင်းက PDF ကိုပါဝင်ခဲ့ပါတယ်ကျွန်တော်ကထိတ်ဖိတ်ဖူးပါတယ်ဒါပေမဲ့ကျွန်တော်ကဒီလူကိုအားပေးချင်ပါတယ်အမေရာအားပေးနေပါတယ်တချို့ကျွန်တော်ကထပ်နိုင်တော့နွေဦးထိုးလိုက်ရဲ့ကိုပါဝင်ရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ကြိုးစားနေပါတယ
်။ကဲဂျန်စီတို့မြမအရေးကိုအစွမ်းကုန်ကြိုးစားဆောင်ရွက်ပေးနေတဲ့ဂျပန်ကဂျန်စီလေးအကြောင်းကြားခဲ့ရပြီနော်။နောက်ပတ်တည်ကြလို့ရှိရင်လည်းပို့ပြီးတော့စိတ်ဝင်စားဖို့ရအစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိတယ်။အဲပရိသတ်တွေဒီနေ့လေဒီဂျန်စီအစီအစဉ်နဲ့ပတ်သက်ပြီးတော့မှတ်ချက်ပြုခြင်းနဲ့ဝေဖန်ခြင်းနဲ့ဆိုလို့ရှိရင်ဒီ post အောက်မှာမှတ်ချက်ပေးဖို့မင်းနဲ့နော်။ကဲပပ
ဂျပန်နိုင်ငံမှာမဟာရန်တက်နေတဲ့ဂျပန်တက္ကသိုလ်ကျောင်းသားလေးကမြမအရေးကိုသူဘာကြောင့်စိတ်ဝင်စားနဲ့ဆောင်ရွက်ခဲ့တယ်လဲဆိုတာကိုမက်ခင်လေးကဆက်သွယ်မေးမြန်းထားတဲ့ Generation C စီစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ် Cloud Soccer ရဲ့တစ်နှစ်တာအကောင်းဆုံးစုပေးပွဲကို RS ဆော်ဘွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဆောင်းရာသီလူငယ်အိုလံပစ်ပြိုင်ပွဲပြီးခဲ့တဲ့တောက်ချာနေ့ကစတင်ပါတယ်။အာဖရိကနိုင်ငံများဖလားကစားနေတဲ့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာဟာဒဏ်ရာရသွားတာကြောင့်တစ်လလောက်နားရဖို့ရှိနေပါတယ်။ဒီလိုတပတ်အတွင်းကထူးခြားတဲ့အားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ပြပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် RS ဆော်ဘားများပြည်တော်စု UAE ခြေစိုက်တဲ့ Globe Soccer ရဲ့တနစ်တာအကောင်းဆုံးစုပေးပွဲကိုတော့ပြီးခဲ့တဲ့ January 19ရက်နေ့တောက်ချာနေ့ကဒူဘိုင်းမှာကျင်းပခဲ့ပါတယ
် Best Men's Player of the Year at this year's Nikhil Dubai Globe Soccer Award goes to Erling Haaland
2023ခုနှစ်အတွက် Globe Soccer ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုတော့ Manchester City နဲ့ Norway တိုက်စင်မှု Erling Haaland ကရသွားခဲ့ပါတယ်။ Haaland ဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Manchester City အသင်းအတွက်စုစုပေါင်း52ဂိုးသွင်းပေးခဲ့ပြီးတော့ဖလားသုံးလုံးရခဲ့တဲ့အပြင်ဥရောပစူပါဖလားနဲ့ FIFA ကမ္ဘာ Club Champion ဖလားတွေကိုလည်းဒီဘောလုံးရာသီအတွင်းမှာပဲအနိုင်ရခဲ့တာကြောင့်အခုလို Globe Soccer ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုရရှိခဲ့တာဖြစ်ပါတယ်။Globe Soccer Award ကချီးမြှင့်တဲ့တနစ်တာအကောင်းဆုံးနီးပြဆုကိုတော့ Man City နီးပြ Guardiola ကရသွားခဲ့ပြီးတော့အကောင်းဆုံးအသင်းဆုကိုတော့ Man City အသင်းကရရှိခဲ့ပါတယ်။ဒါပြင်အကောင်းဆုံးဂိုးသမားဆုကိုတော့ Man City ဂိုးသမား Ederson ကရခဲ့ပြီးတော့အကောင်းဆုံးအလယ်တန်းလူဆုကိုတော့ Man City အသင်းအတွက် Champions League Final မှာအနိုင်ကိုသွင်းပေးခဲ့တဲ့ Spain ကွင်းလယ်လူ Rodrigo ရရှိသွားခဲ့တာပါ။ဒါပြင်အရှေ့အလယ်ပိုင်းဒေသရဲ့အကောင်းဆုံးဘောလုံးသမားဆုနဲ့ပရိသတ်ရဲ့အကြိုက်ဆုံးဘောလုံးသမားဆုကိုတော့ Saudi Pro League မှာကစားနေတဲ့ပေါ်တူဂီတိုက်စစ်မှု Cristiano Ronaldo ကရသွားခဲ့ပါတယ်။ Ronaldo ကတော့ Saudi ရဲ့ Pro League ဟာပြည်သစ် League 1ထက်သာတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်
။ The level right now. To be honest, I think the Saudi League is not worse than France League.
မှန်တိုင်းပြောရင်ကျွန်တော်ရဲ့မြင်ကတော့ Saudi အမှတ်ပေးပြိုင်ပွဲတွေကပြင်းထန်လေးဖြစ်တော့မညံ့ပါဘူးပြင်းထန်ပတ်ပြီးဘောလုံးပွဲဒီမှာကကောင်းတဲ့အသင်းက2-3သင်းလောက်ပဲရှိတယ်လို့ကျွန်တော်ထင်ပါတယ် sorry မှာကတော့အခုဆိုရင်အသင်းတွေကပို့ပြီးတော့ကြိတ်နေရှိလာကြပါတယ်ပြောချင်တဲ့လူကြိုက်တာပြောနိုင်ပါတယ်ဒါပေမဲ့ဒါကျွန်တော်အမြင်တက်တက်ပါအခုဆိုရင်ကျွန်တော်ဒီမှာကစားတာတနည်းရှိပါပြီအဲ့တော့ကျွန်တော်ပြောတာကိုကျွန်တော်သိပါတယ်ဒါပေမဲ့အခုဆိုရင်ကျွန်တော်တို့ sorry pro league ကပြင်းထန် league တွေပိုကောင်းတယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်တို့ကဆက်ပြီးတော့တိုးတက်နေပါတယ်
ရနောဒိုဟာ2023ခုနှစ်အတွင်းမှာကလပ်အသင်းနဲ့နိုင်ငံလယ်ယူစဉ်အသင်းတို့စုစုပေါင်း54ဂိုးသွင်းခဲ့တာကြောင့်ဟယ်ရီကိန်းကီလီယန်အမ်ဘာပေနဲ့ဟာလန်တို့ထက်ကျော်ပြီးတော့ဂိုးအများဆုံးသွင်းနိုင်တဲ့အတွက် Globe Soccer ကချီးမြှင့်တဲ့တစ်နှစ်လုံးမှာဂိုးအများဆုံးသွင်းတဲ့မာရာဒေါနာဆုကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာအာဖရိကနိုင်ငံမှာကျင်းပနေတဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့တနင်္လာနေ့ကအုပ်စု A နောက်ဆုံးပွဲစဉ်တွေမှာနိုင်ဂျီးရီးယားကဂီနီဘစ်ဆောကိုတဂိုးဂိုးမရှိနဲ့နိုင်ပြီးတော့အီကွေဒိုရီးယားဂီနီကအေရှန်အိုင်ဗရီကိုစ်ကို၄ဂိုးဂိုးမရှိနဲ့နိုင်သွားတာကြောင့်အုပ်စု A မှာအီကွေဒိုရီးယားဂီနီနဲ့နိုင်ဂျီးရီးယားက9မှတ်စီနဲ့အုပ်စုပထမနဲ့ဒုတိယရပြီးတော့ဒုတိယဆင့်ရှုံးထွက်ကိုတက်သွားပါတယ်။ဒီအုပ်စုမှာအိုင်ဗရီကိုစ်က3မှတ်ဂီနီဘစ်ဆောက1မှတ်မှမရခဲ့ပါဘူး။အုပ်စုဘီမှာတော့ဂါနာနဲ့မိုဇမ်ဘိတ်တို့2ဂိုးစီတည်ကျသွားသလိုအီဂျစ်နဲ့ကိတ်ဗာဒီတို့လည်း2ဂိုးစီတည်ကျလို့ကိတ်ဗာဒီက9မှတ်နဲ့အုပ်စုပထမအီဂျစ်က3မှတ်နဲ့ဒုတိယရပြီးတော့ဂါနာနဲ့မိုဇမ်ဘိတ်တို့က2မှတ်စီပဲရတာကြောင့်ကိတ်ဗာဒီနဲ့အီဂျစ်တို့နောက်တစ်ဆင့်ကိုတက်သွားကြပါတယ်။ဒီချိန်ထဲမှာပဲအီဂျစ်တိုက်စစ်မှုမိုဟာမက်ဆာလာဟာပေါင်တွင်းကျော်ဒဏ်ရာရသွားတာကြောင့်အ ਨੇ စုံ2ပွဲနာမှာဖြစ်တဲ့ဆိုပြီးတော့အီဂျစ်ဘောလုံးဖွဲ့ချုပ်ကပြောပါတယ်ပြီးခဲ့တဲ့ဇာတ်ရင်းတွေကအီဂျစ်နဲ့ဂါနာတို့နှစ်ဂိုးစီတည်ကြတဲ့ပွဲမှာပေါင်တွင်းကျော်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။အဲ့လိုဒဏ်ရာရသွားတာကြောင့်သူဟာတနင်္လာနေ့ကကိတ်ဘာဒီနဲ့ကစားတဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့ပေါင်နိုင်ငံချင်းမရှိခဲ့ပါဘူး။ဆာလာဟာပေါင်တွင်းကျော်ဒဏ်ရာကိုလီဗာပူးအသင်းမှာပြန်ကုမှာဖြစ်တယ်လို့လည်းလီဗာပူးနီးပြယာဂန်ကလော့ကတနင်္လာနေ့ကအတည်ပြုလိုက်ပါတယ်။အီဂျစ်အသင်းကတော့တကယ်လို့သူတို့ quarter final ကိုတက်ခဲ့မယ်ဆိုရင်တော့ဆာလာအနေနဲ့ quarter final မှာပြန်ပါဝင်နိုင်တယ်လို့အတည်ပြုထားပါတယ်။ဒါပေမဲ့လည်းဒဏ်ရာပြင်းထန်မှုရတဲ့အတွက်အတော်များများကတော့ဇီးဖိုင်နယ်လောက်မှဖြစ်နိုင်မယ်ဆိုပြီးတော့လည်းခံမှန်းနေကြပါတယ်။ဒါပေမဲ့အခုနောက်ဆုံးသိရသလောက်တော့ဆာလာရဲ့ဒဏ်ရာဟာထင်ထားတာထက်ပိုဆိုးတဲ့အတွက်၃ဘက်ကနေ၄ဘက်လောက်ထိကြာနိုင်တယ်လို့သူ့ရဲ့အေဂျင့်ကပြောလိုက်ပြီးတော့အာဖရိကဖလားမှာပြန်ကစားနိုင်ဖို့အလားအလာကတော့အတော်လေးကိုနည်းနေတယ်လို့သုံးစားမှဖြစ်ပါတယ်။ ဒါပြန်ချန်ပီယံစီနီကောနီးပြအာလီယိုစစ်စီဟာလဲကင်မရွန်ကိုနိုင်ရတဲ့ပွဲပြီးတဲ့နောက်မှာဆင်းုံတက်လိုက်ရပါတယ်စီနီကောကကင်မရွန်ကို3-2နဲ့နိုင်ပြီးတဲ့နောက်သူဟာရမူဆိုခရိုမီယိုကဆင်းုံကိုတက်လိုက်ရတာပါဒါမဲ့လဲဘာကြောင့်တက်ရတယ်ဆိုတာထုတ်ပြန်ပြောဆိုတာမရှိဘဲဆင်းုံမှာတညနေလိုက်ရတယ်လို့ပြင်သစ်နိုင်ငံရဲ့ Canal Plus ရုပ်သံလိုင်းကပြောပါတယ်စီစီဟာစီနီကောအတင်နဲ့ပြီးခဲ့တဲ့ကမ္ဘာဖလားနှစ်ချိန်ခြေစပွဲအောင်ခဲ့သလိုပြီးခဲ့တဲ့အာဖရိကဖလားမှာတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာကတော့နဆယ်လေးဆောင်းရသည်လူငယ်အိုလံပစ်ပြိုင်ပွဲကိုတော့တောင်ကိုရီးယားနိုင်ငံဂန်ဝန်မြို့မှာဇန်နဝါရီ19ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်တောင်ကိုရီးယားသမ္မတရွန်ဆော့ယိုကပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့ဒီနှစ်ပြိုင်ပွဲမှာတော့အာကစားနီ15မြို့ပေါင်းပြီးတော့နိုင်ငံပေါင်း88နိုင်ငံကအာကစားသမားပေါင်း1800ကျော်ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်အပီပီဆိုင်ရာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘိုက်ကတော့ပြိုင်ပွဲဝင်လူငယ်အာကစားသမားတွေအနေနဲ့အိုလံပစ်စံတန်မိုးတွေကိုလေးစားဖို့ကစားသမားအချင်းချင်းအပြန်အလှန်လေးစားကြဖို့ကိုပြောလိုက်ပါတယ်။အခုဒီချိန်ဆောင်းသည့်လူငယ်အိုလံပစ်ပြိုင်ပွဲကိုတော့၄ချိန်မြောက်ကျင်းပတာဖြစ်ပြီးတော့ဒီပြိုင်ပွဲကိုတော့ဇန်နဝါရီ19ရက်နေ့ကနေဖေဖော်ဝါရီ1ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဂျာမနီနဲ့ဘိုင်မြူနစ်အသင်းရဲ့ဂန်ဝင်ဘောလုံးမာဂျီဖရန့်စ်ဘာဂင်ဘောရဲ့အထိမ့်မှတ်ဂုဏ်ပြုပွဲကိုတော့ပြီးခဲ့တဲ့တောက်ကြာနေ့ကယူရင်းမျိုးကဘိုင်းမြူနစ်အသင်းရဲ့ Allianz Arena ဘောလုံးဝင်းကြီးမှာကျင်းပခဲ့ပါတယ်ဖရန့်စ်ဘက်ကန်ဘောဟာဂျာမနီအတွက်တော့အကောင်းဆုံးတန်တမာတူဖြစ်တယ်လို့ဂျာမနီသမ္မတ Frank Walter Steinmeier ကပြောပါတယ
် So vielen war ein Vorbild für uns alle war ein Glücksfall und so nehmen wir auch Abschied
သူဟာလူမျိုးများရဲ့လေးစားကြရတဲ့ပုဂ္ဂိုလ်ပါကျွန်တော်တို့အားလုံးအတွက်တော့သူဟာတန်ဖိုးမဖြတ်နိုင်တဲ့သူဖြစ်ပြီးဒီလိုကြီးမြတ်တဲ့နိုင်ငံသားတစ်ယောက်ကိုကျွန်တော်တို့အခုလာပြီးတော့ဂုဏ်ပြုနှုတ်ဆက်တာပေါ့အရာအလုံးအတွက်ကျေးဇူးတင်ပါတယ်သမ္မတတယောက်အနေနဲ့အားလုံးရဲ့ကိုစားပြောချင်ပါတယ
်တကိုင်းစားလို့လူကြီးများတဲ့ Franz Beckenbauer ဘောဝါကိုဂုဏ်ပြုတဲ့ဒီအထိမ့်မှအခမ်းအနားကိုတော့ဂျာမနီသမ္မတအဖြစ်ဝန်ကြီးချုပ် Olaf Scholz ၊ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ၊ PSG အသင်းဥက္ကဋ္ဌ Nasser Al-Khelaifi ၊ဂျာမနီနဲ့ Bayern Munich အသင်းဘောလုံးတာဝန်ရှိသူတွေကစားသမားဟောင်းတွေနီးပြဟောင်းတွေနဲ့ဘောလုံးပရိသတ်တွေနဲ့တရားဂုဏ်ပြုခဲ့တာပါခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့အားကစားကဏ္ဍပါရှင်ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတင်းနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ bamis@voenews.com ကိုဆက်သွယ်ပြီးတော့ပေးပို့နိုင်ပါတယ်ရှင်မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
ယူကရိန်းနယ်စပ်နီဘက်ဂရော့ခ်စ်ဒေသမှာရုရှားရဲ့စစ်ဘက်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးဒီကနေ့ပဲပြတ်ကျခဲ့ပြီးတော့လေယာဉ်ပေါ်မှာလိုက်ပါလာသူအလုံးတိတ်ဆုံးခဲ့တယ်လို့ဘက်ဂရော့ခ်ဒေသအုပ်ချုပ်ရေးမှူးကပြောကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်ဒီလေယာဉ်ပေါ်မှာအကျဉ်းသားလဲလှယ်ရေးအစီအစဉ်ရလဲလှယ်ရမယ်ယူကရိန်းရဲ့စစ်တုံးမှန်65ဦးအပါအဝင်လူပေါင်း84ဦးပါဝင်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောတာကိုနိုင်ငံပိုင်သတင်းဌာနတွေမှလည်းဖော်ပြထားပါတယ်ယူကရိန်းတပ်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ခရီးယန်ဘာသာရေးအကြောင်းတွေဖျက်ဆီးခံခဲ့ရတဲ့အကြောင်းလက်နက်ကင်ပြည်ပခန့်တွေအတွင်းစစ်ရာဇွတ်မှုကျူးလွန်တာကိုစစ်တမ်းကောက်ယူခဲ့တဲ့ဗြိတိန်အခြေစိုက်အဖွဲ့အစည်းတစ်ခုကအစဉ်ခံစာထုတ်ပြန်ပါတယ် UK အခြေစိုက် Center for Information Resilience အဖွဲ့ရဲ့မြန်မာ Witness အစဉ်ခံစာဟာချင်းပြည်နယ်အတွင်းဖျားအကြောင်းတွေပျက်စီးခဲ့တဲ့လေကြောင်းတိုက်ခိုက်မှု၅ခုကိုစစ်ဆေးသုံးသပ်ရေးသားခဲ့ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့အစဉ်ခံစာပါအခုမြန်မာ Witness အဖွဲ့ထုတ်ပြန်လိုက်တဲ့အစဉ်ခံစာဟာမြင့်မြင့်တက်တွေပြောချက်တွေလူမှုကွန်ရက်ကဓာတ်ပုံဗီဒီယိုတွေဂျူတုဆက်သွေးကရတဲ့ပုံတွေကိုစစ်ဆေးပြီးတော့ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာ130ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား59ယောက်အမျိုးသမီး58ယောက်ကိုမွန်ပြည်နယ်တန်ပြူစဲမြို့နယ်မှာမနေ့တုန်းကဖမ်းဆီးလိုက်ကြောင်းဒေသခံလုံခြုံရေးအာဏာပိုင်တွေကကူကားပြီးတော့ AFP သတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်ရှင်။
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမင်းနဲ့ဂျူဘဲလ်ဟမ်ဇာဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။Thank you.
This program